Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ VOA American တန်ရ2022ခုနှစ်ဒီဇင်ဘာလ26ရက်တနင်္ဂနွေနေ့မနက်ဖြန်။ American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းနိုမီတာ32နဲ့49ပထမနာရီဝက်မှာလှိုင်းလံမီတာ190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမအခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပ
ါကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်ကွဲပြားနေတဲ့ကဘာကြီးမှာပတိပက္ခတွေရှော့ချနိုင်ဖို့တွစ်ဆုံဆွေးနွေးတဲ့နီလန်းနဲ့ဖြည့်ရှင်းကြဖို့ခရစ်မတ်နေ့မှာပုံရံမင်းကြီးကမိန့်ကြားခဲ့တဲ့သတင်းကြားပြည်နယ်အတွင်းလူ40လောက်တတ်ခံပြီးတဲ့နောက်မှာ Save the Children အဖွဲ့ကဝန်ထမ်းနှစ်ဦးပျောက်ဆုံးနေတဲ့ဆိုတဲ့သတင်းကရင်ပြည်နယ်ကတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့သတင်းစတဲ့ကဘာနဲ့မြန်မာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါပါခင်ဗျာ
ကျေးဇူးပါကိုစုံမှုကြောင့်အခုသတင်းတွေပြီးမှထုတ်လွှင့်ပေးမယ်သတင်းဆောင်ပါတပုတ်ထဲမှာတော
့ che si trascinano senza soluzione con sempre maggiori conseguenze sociali e politiche
non dimentichiamo မနေ့ကကြောက်ခဲ့တဲ့ Christmas အခါသမယမှာပုံရဟန်းမင်းကြီးကမြန်မာနိုင်ငံအတွက်ဆူတောင်းပေးခဲ့တာပါဒီသတင်းဆောင်မနဲ့အတူလူခွင့်ရဲ့အခြေအနေတွေကိုတင်ပြပေးနေတဲ့ဒုအသံအစီအစဉ်ကိုလည်းအခုပထမပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့ဥတမောင်တန်းရဲ့လူခွင့်ရဲ့ဒီမိုကရေစီအပတ်စဉ်ကဏ္ဍနဲ့အတူတပတ်တွင်းမြန်မာသတင်းတွေနဲ့နိုင်ငံတကာသတင်းထူးခြားချက်တွေကိုတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးတော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးမှာပ
ါဒီကနေ့ကဘာကြီးမှာလူပုဂ္ဂိုလ်တူချင်းကြားမှာရောနိုင်ငံတကာရေးရာကိစ္စတွေမှာပါသဘောထားကွဲပြားမှုတွေကြီးထွားလာနေတာကိုတွစ်ဆုံဆွေးနွေးရင်းနည်းနဲ့ရှော့ချဖို့ဗာတီကန်တောင်းတော်မှာခရစ်မတ်နေ့စနေနေ့ဟောကြားရာမှာပုပ်ယဟန်မင်းကြီးဖရန်စစ်ကအထည်သွင်းမိန့်ကြားခဲ့ပါတယ်ကိုဗစ် -19 ရောဂါဟာလည်းလူတွေအကြအပေါ်မှုဝေးကွာစေကြောင်းနဲ့လူတူချင်းစီအရာရောကမ္ဘာကောင်းဆောင်တွေအနေနဲ့ပါကို့အယူအဆတွေကိုစုပ်ကိုင်ပြီးပုံမဝေးကွာနေမဲ့အစားစကားပြောဆွေးနွေးကြပါလို့ပုံရဟန်းမင်းကြီးကတိုက်တွန်းပါတယ
် Questo tempo di pandemia ce ne rendiamo conto ancora di più la nostra capacità di relazioni sociali è messa a dura
နိုင်ငံတကာအတိုင်းအတာမှာနိုင်ငံတကာအတိုင်းအတာမှာလည်းတွေးဆုံဆွေးနွေးမှုကိုမလုပ်ရင်ပုံမအန်ဒီယံများမှာဖြစ်ပါတယ်ရှုပ်ထွေးတဲ့ပဋိပက္ခတွေကိုအပြစ်ထက်အောင်ရေရှည်ဆွေးနွေးဖြည့်ရှင်းတာမျိုးမလုပ်တော့ဘဲဖြတ်လန်းနည်းတွေနဲ့ဖြည့်ရှင်းတာမျိုးတွေဖြစ်လာနိုင်ပါတယ်တွစ်ဆုံဆွေးနွေးခြင်းနည်းဟာနည်းကသာပဋိပက္ခတွေကိုအဆုံးသတ်စေမဲ့အပြေကိုရရှိနိုင်မှာဖြစ်ပြီးရေရှည်အားလုံးအတွက်အကျိုးရှိမှာဖြစ်ပါတယ်လို့ပုံရဟန်းမင်းကြီးကပြောဆိုသွားတာပါအခုဆိုလို့ရှိရင်မြန်မာစီးရီးယားရေမင်းအစ္စရေးပါလက်စတိုင်းအာဖဂန်ယူကရိန်းဆူဒန်စတဲ့နိုင်ငံတွေအပါအဝင်နေရာအနှံ့မှာတင်မာမှုတွေပဋိပက္ခတွေအတော်များများကိုဆက်လက်တွေ့မြင်နေကြရတုံးပဲလို့ပုံရဟန်းမင်းကြီးကမိန့်ပါတယ်လူတူချင်းစီအရာလဲလူမှုဆက်ဆံရေးတွေကျဆင်းလာနေပြီးတော့တူချင်းစီတီးခြားနေထိုင်မှုတွေပိုများလာနေပါတယ်အချင်းချင်းကြားတွဲဆုံမှုပူပေါင်းလှုပ်ဆောင်မှုတွေကျဆင်းနေတယ်လို့ဆိုပါတယ်ဒါကြောင့်ဆွေးနွေးပြောဆိုဖြည့်ရှင်းတဲ့နည်းနဲ့တူချင်းစီကြားမှာရှိတဲ့ရန်လိုမှုတွေကိုလည်းဖြည့်ရှင်းကြဖို့ပုံရဟန်းမင်းကြီးကခရစ်မတ်နေ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားပါတယ်ခင်ဗျာ
မြန်မာနိုင်ငံကလက်နက်ကန်ပြပတ်တွေပေါ်ပေါက်နေတဲ့ကြားပြင်းနယ်မှာအမျိုးသမီးနဲ့ကလေးတွေပါဝင်လူ40နီးပါးတပ်ဖြတ်မိရှို့ခံရပြီးတဲ့နောက်ဒေသခံဝန်ထမ်းနှုတ်ပြောဆုံးနေတဲ့အကြောင်းနိုင်ငံတကာပြည်ထောင်စုအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children အဖွဲ့ကပြောလိုက်ပါတယ်လူ38ယောက်တည်းမှနဲ့သေဆုံးရတဲ့ဖြစ်ရပ်ပေါ်ပြစ်တင်ရှုတ်ချကြောင်းလဲစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါအခင်ဖြစ်ခဲ့တဲ့ဒေသတွင်းမှာစံနာမှုလုပ်ငန်းတွေလုပ်ကိုင်ပြီးအားလည်းရဲ့အင်ပြန်လာတဲ့ဝန်ထမ်းတွေကပျောက်ဆုံးနေတယ်လို့လည်းပြောပါတယ်သူတို့လိုက်ပါလာတဲ့ကားကလည်းတက်ခိုက်ပြီးမိရှို့ခံရတယ်လို့ဆိုပါတယ်ပရိုဆူမြို့နယ်မိုဆူးရွာနီးမှာတကြီးရွယ်ဦးတွေမိမတွေနဲ့ကလေးတွေပါဝင်အိုးအိမ်ဆုံးခွာထွက်ပြေးသူတွေကိုစစ်တပ်ကတပ်ဖြတ်ပြီးမိရှို့ရတဲ့အကြောင်းဒေသခံအနေနဲ့ဒေသခံလူခွင့်ရေးအဖွဲ့တွေကပြောဆိုထားကြပါတယ်စစ်ကောင်စီကတော့ပရိုဆူမြို့နယ်မှာလွန်ကျွေးဆောင်နေတဲ့တပ်ဖွဲ့တွေကိုတန်းတန်းလက်နက်ကန် KMPP နဲ့ PDF လက်နက်ကန်တွေကစတင်တက်ခတ်လို့ပြစ်ခတ်ဖမ်းဆီးခဲ့ရတယ်လို့သတင်းထုတ်ပြန်ထားတာပါဒါပေမဲ့ထိခိုက်တိုက်စုံမှုဖမ်းဆီးမှုနဲ့မိလောင်တိုက်စုံနေတဲ့အလောင်းတွေနဲ့ပတ်သက်လို့ပြောဆိုတာတော့မရှိပါဘူး ကို Save the Children ဖွဲ့ရဲ့အမှုဆောင်ရရှိချုပ်အင်ကာအရှင်းကတော့တိုက်ခိုက်မှုဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့လုပ်ရဖြစ်ရှုတ်ချကြောင်ပြောဆိုလိုက်ပြီးသူတို့ဘက်ကဝန်ထမ်းတွေပါဝင်အပြစ်မဲ့ရဲသားတွေကိုအကြမ်းဖက်တိုက်ခတ်တဲ့လုပ်ရပေါ်ထိတ်လန့်တုံ့လုံးမိကြောင်ပြောဆိုခဲ့ပါတယ်။ဒီလဆမ်းမိုင်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်မှာအရဲသား၁၁ယောက်ကိုလူညိုရေးတပ်ဖွဲ့တွေကပြစ်ခတ်မိရှို့တပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ရမှာအမေရိကန်နဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကအပြင်းထန်ဝေဖန်ခဲ့ကြပါတယ
်။ကရင်ပြည်နယ်မြားပါရီမြို့ရဲ့တောင်ဘက် KNU တပ်မ6လေးကီဂေါ်ဒေသမှာဒီဇင်ဘာ25ရက်နေ့မှာလဲ KNU ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေရင်နဲ့လက်နက်ကြီးတွေအသုံးပြုဆက်လက်တိုက်ခိုက်နေတာကြောင့်အရသာထိခိုက်သေဆုံးမှုနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတာတွေရှိတယ်လို့ကိုယ်တိုင်တွေ့မြင်သူတွေကပြောဆိုပါတယ်စစ်ကောင်စီတပ်တွေကစနေနေ့မနေ့9နာရီလောက်မှာလက်နက်ကြီးတွေနဲ့စတင်ပစ်ခတ်ရာကလက်နက်ကြီးကြီးတချို့ထိုင်းနိုင်ငံဘက်ကိုကြားခဲ့တဲ့အတွက်တန်ကြပ်ကကားတွေပါဝင်တဲ့ထိုင်းလုံခြုံရေးတပ်ဖွဲ့တွေလာရောက်ချထားခဲ့တယ်လို့မြန်မာဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်က VOA ကိုပြောပါတယ
်အဓိကအပြင်ထိုင်းဘက်ကမှသူတို့လုံခြုံရေးတွေဆက်ကြည့်နေကြပြရတယ်အခုသူတို့ယူတဲ့နေရာတော့မက်ကော့ဖင်ဘက်ပေါ့နော်မက်ကော့ဖင်ဘက်မှာမူဆောင်ပေါ့နော်အဲဒီဘက်မှာကားရည်သွားတယ်စစ်ကားရည်သွားတယ်အမြတ်ကားရည်သွားတာပြရတယ
်စနေနေ့မွန်လွယ်ပိုင်းမှာလဲစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံရွာသား800ကျော်လောက်ဟာထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးခိုလုံခဲ့ရတယ်လို့ကူညီသူတွေကပြောပါတယ်လေကေကော်မေဝါခီဖလူဂျီစားတဲ့အရာသားတွေနေထိုင်တဲ့ကြီးရတွေကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်ဒီဇင်ဘာလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်အရာသားတွေတေချေတိခိုက်မှုတွေရှိနေပြီးတော့ထောင်ထဲချီတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရှိပါတယ်ခင်ဗျာ
အမေရိကန်သမ္မတဖြစ်တာဝန်ယူပြီးတဲ့နောက်ပထမဆုံးအချိန်ခရစ်မတ်ပွဲဆင်နွှဲနေတဲ့သမ္မတဂျိုးဘိုင်ဒန်ကပြည်တွင်းပြည်ပမှာအမှုထမ်းနေတဲ့အမေရိကန်စစ်သည်တွေကိုအွန်လိုင်းကနေနှုတ်ခွန်းဆက်စကားပြောကြားလိုက်ပါတယ်။တိုင်းပြည်အတွက်ဆွန့်လွတ်မှုတွေနဲ့တာဝန်ယူမှုတွေအတွက်လည်းအမေရိကန်စစ်သည်တွေကိုချီးကျူးခဲ့တာပါ။အမေရိကန်၊ကတာ၊ရိုမေးနီးယား၊ဘာရိန်းစတဲ့နိုင်ငံတွေမှာအမှုထမ်းနေကြတဲ့ကြည်ရီလီမရိအာကာတနဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တွေကိုသမရကတော့ဂျေးဘိုင်ဒန်အပြင်တက်မှုလို့အမည်ပေးထားတဲ့ခွေးကလေးတို့နဲ့အတူအင်ပြူတော်မှာဆင်းနေကကျေးဇူးတင်စကားပြောကြားခဲ့တာဖြစ်ပါတယ်လက်နက်ကင်တပ်ဖွဲ့တွေရဲ့အကြီးအကဲဖြစ်အခုလိုနှုတ်ခွန်းဆက်ခွင့်ရတဲ့အချိန်မှာအမေရိကန်စစ်သည်တွေသာမကမိသားစုဝင်တွေကိုပါဆွန့်လွတ်မှုတွေအတွက်ကျေးဇူးတင်စကားပြောကြားလိုတဲ့အကြောင်းသမရဘိုင်ဒန်ကပြောဆိုခဲ့ပါတယ်တိုင်းပြည်အတွက်တမနီလိုခိုင်မာတဲ့ကြော်ရိုးအဖြစ်တင်စားတုံ့နှုံးပြီးစစ်သည်တွေနဲ့မိသားစုတွေအပေါ်မှာလည်းတိုင်းပြည်ကဆော့ရှော့ဖို့တာဝန်ရှိတဲ့အကြောင်းသမရကအလေးထားပြောကြားခဲ့တာပါအခုလိုအားလိုက်ရဲ့အခါသမယမှာမိသားစုတွေနဲ့ခွဲခွာပြီးတိုင်းပြည်အတွက်အမှုထမ်းနေရတဲ့စစ်သည်တွေရဲ့ဘဝပေါ်စာနာနားလည်ကြောင်းလည်းသမရကတော့ပြောကြားသွားပါတယ်ခရစ်စမတ်အားလိုက်ရဲ့ကာလကိုအင်ပြူတော်မှာမိသားစုနဲ့အေးအေးချမ်းချမ်းကုံဆုံးမှုရည်ရွယ်ထားတဲ့သမရနဲ့သမရကတော်တို့ကတော့ကယောဟာကာလမှာတတိရှိရှိခန္ဓာရင်ရှိရှိရင်ဆိုင်ရတဲ့အမေရိကန်ပြည်သူတွေကိုချီးကျူးကြောင်းနဲ့ခက်ခဲတဲ့ကာလကိုဖျက်ဆီးနိုင်မှုစွန့်မှုန်ကောင်းတန်းလိုက်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်တို့ခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်ခင်ဗျာဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုစနေနေ့ကဆက်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးနေသုံးအဆက်အသွယ်တွေဖြတ်တောက်ပြီးတော့လူစုခွဲနှိမ်နှင်းမှုစူးစမ်းခဲ့ပေမဲ့ကွာတန်မျိုးတော်ကတမရအိမ်တော်အနိဋ္ဌိရောက်ရှိခဲ့ပါတယ်ခင်ဗျာအော်တိုဘာလ25ရက်အာနာသိမ့်ပြီးနောက်ပိုင်းဆယ်ကြိမ်မြောက်ကြီးမားတဲ့ဆန္ဒပြပွဲတစ်ခုဖြစ်ပါတယ်အာနာသိမ့်ခံရတဲ့အရသာဝင်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကိုပြီးခဲ့တဲ့လတည်းကဝင်ကြီးချုပ်ယာဒူပြန်လည်ပေးရခဲ့ပေမဲ့ဆက်လက်ဆန္ဒပြနေတာပါဆန္ဒပြသူတွေကအဓိကတောင်းဆိုနေတာကတော့လွတ်လပ်တဲ့ရွေးကောက်ပွဲတရကျင်းပနိုင်ဖို့အတွက်အသွင်ကူးပြောင်းရေးကာလအစိုးရအတွင်းစစ်တပ်ရဲ့အခမ်းအနားကိုဖယ်ရှားပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ဆန္ဒပြသူတွေပူပေါင်းလို့မရအောင်ခေါ်တွန်နဲ့အွန်တမန်မျိုးကိုဆက်သွယ်ထားတဲ့နိုင်မြစ်ပေါ်ကတရားကိုလုံခြုံရေးတပ်ဖွဲ့တွေကပိတ်ထားခဲ့ပါတယ်။တချိန်တည်းမှာပဲမြို့တော်မှာအင်တာနက်နဲ့တယ်လီဖုန်းလိုင်းတွေကိုလည်းပြတ်တောက်သွားခဲ့ပါတယ်။အွန်တာမန်မျိုးမှာလည်းစန္ဒပြသူတွေကိုရဲတွေကမျက်ယူပုံနေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ခါတွန်မျိုးတော်ရဲ့အဓိကနေရာဖြစ်တဲ့ နိုင်ငံအုပ်ဆောင်နေရာကိုစူပူချင်းကပ်လာတာဟာဥပဒေချိုးဖောက်တာဖြစ်တယ်လို့အစိုးရပိုင်းသတင်းဌာနဖြစ်တဲ့ SUNA ကတော့ကြေညာပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံရှေ့မြောက်ဘက်ကစစ်ကဲမြို့မှာရံဖက်လူယုံရေးတပ်ဖွဲ့နှစ်ခုကြားပြစ်ခတ်ဖြစ်ရာကဒေသခံမိသားစုရာနဲ့ချီထွက်ပြေးနေရတဲ့အကြောင်းတာဝန်ရှိသူတစ်ယောက်ကစနေနေ့မှာပြောလိုက်ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒစိပိုင်းရရှိထားတဲ့ပန်တလန်းပြည်နယ်ရဲ့ဘောဆောဆိုမြို့တော်မှာတိုက်ခိုက်မှုတွေရဲတော်ကြဖြစ်ပွားနေရကမြို့ကနေထွက်ပြေးရတာလို့လဲဒေသခံအာဏာပိုင်တူကိုကူကပြီး AFP သတင်းကဖော်ပြခဲ့တာပါ။ပြန်ဖက်အုပ်စုနှစ်ခုကြားတိုက်ခိုက်မှုတွေကြီးထွားလာရကစစ်တပ်နဲ့တွေမော်တာတွေပါအသုံးပြုလာတာကြောင့်လူယုံရေးစိုးရိမ်တွေအတွက်ထွက်ပြေးတာလို့လဲပြောပါတယ်။အေရင်ပြည်လယ်ခွေးမှာရှိတဲ့မြို့ကနေထွက်ပြေးတဲ့သူအရေအတွက်အတိအကျမသိရပါပေမဲ့မိသားစုရာနဲ့ချီရှိတယ်လို့လည်းပြောပါရတယ်။ပြစ်ကတ်တွေကြီးထွားလာနေပြီးလုံခြုံရေးစိုးရိမ်ရတဲ့အတွက်မြို့ကနေထွက်ပြေးနေရတဲ့အခြေအနေပေါ်မှာအထူးစိုးရိမ်ကြောင့်လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံအိုချာကကြာစာပြေးနေမှာပဲပြောဆိုထားပါရတယ
်။တင်းမာဝန်တွေဖြစ်နေတဲ့ယူကရိန်းကိစ္စဆွေးနွေးဖို့ဂျာမနီနဲ့ရုရှားအစင်းမြင့်အရာရှိတွေလာမယ့်လအတွင်းလူချင်းတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဂျာမနီအစိုးရနဲ့နိဆက်သူတူကစနေနေ့တုန်းကပြောဆိုလိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်အိုလ်ရှိုင်ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြံပေးဂျင်ပလနာနဲ့ရုရှားအစိုးရရဲ့ယူကရိန်းဆိုင်ရာဆွေးနွေးညှိနှိုင်းရေးမှူးဒီမီထရီကိုဇက်ကိုဂျာတာတို့နှစ်ဦးဂျာတာပရင်းနေ့မှာအချိန်အတော်ကြာဖုံးနဲ့ဆက်ဆွေးနွေးခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့တာဖြစ်တယ်လို့အမည်မဖော်လို့တဲ့ဂျာမနီအစိုးရတာဝန်ရှိသူတူကပြောဆိုပါတယ်။ပြီးခဲ့တဲ့လတည်းကအစိုးရတာဝန်တွေကိုစတင်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ် Olaf Scholz ဟာယူကရိန်းနဲ့ဆက်ဆရာဆင်ရဖြစ်တည်မှုနဲ့ပတ်သက်ပြီးတော့ရုရှားနဲ့တွေ့ဆုံဆွေးနွေးရေးလုပ်ဖို့လိုအပ်တာကိုအလေးနက်ထားခဲ့ပါတယ်။တပြိုင်တည်းမှာပဲရုရှားကယူကရိန်းကိုကျူးကျော်ခဲ့ရင်ပိတ်ဆို့အရေးယူဖို့ကိုလည်းသူ့အနေနဲ့သဘောတူခဲ့ပါတယ်ခင်ဗျာ။
ဆက်ကြော်လာရဲ့အစာအချေအခံဖို့ရည်ရွယ်ပြီးအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကတည်ဆောက်ထားတဲ့ James Webb အရမအာကာသမှန်ပြောင်းကြီးကိုတောင်အမေရိကတပ်ရဲ့ရှေ့မြောက်ကမ်းရိုးတန်းကနေစင်းနေကပဲဒုံးမြန်နဲ့လွတ်တင်လိုက်ပါတယ်။လာမယ့်ဆက်စုနှစ်အာကာသသိပ္ပံပညာမှာအရေးပါတဲ့အခန်းကဏ္ဍကနေရာယူလိုက်မယ်လို့ NASA ကပြောထားတဲ့ဒေါ်လာ6ဘီလီယံတန်ဖိုးရှိတဲ့အနည်းရောက်ရောင်ကြီးဆုံးအစ်စ်မြင့်မှန်ပြောင်းကြီးကိုတော့ပြင်သစ်ပိုင်ဂိုဟာနာမှာရှိတဲ့ဥရောပအာကာသအေဂျင်စီစကန်ကနေဒေတာစံတော်ချိန်မနဲ့9:20လောက်မှာလွတ်တင်လိုက်တာပါ။ Christmas နေ့မှာချော်ချော်မော်မော်လွတ်တင်နိုင်ခဲ့တဲ့အစီအစဉ်ကိုတော့ NASA နဲ့ဥရောပအာကာသအေဂျင်စီတို့ပူးတွဲပြီးတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အာကာသရဲ့လွတ်တင်လိုက်ပြီး28မိနစ်ကြာမှာပဲအလေးချိန်ပေါင်14000ရှိတဲ့မှန်ပြောင်းကြီးဟာပြင်သစ်နိုင်ငံလို့ဒုံးမြန်ကနေခေါ်ထွက်ထားခဲ့တာပါ။တင်းနစ်ဘောလုံးကွင်းတစ်ကွင်းစာတစ်ခုစာနီးပါးရှိတဲ့အေယာမမှန်ပြောင်းကြီးအဖြစ်ရှေ့လာမဲ့စက်သုံးရက်အတွင်းအလိုလျောက်ပွင့်ထွက်လာမှာဖြစ်ပြီးနောက်ပိုင်းအာကာသရဲ့ဆက်လက်ခရီးနှင်မှာဖြစ်ပါရယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုအောင်လင်းတို့ကပြောပြပေးခဲ့ကြတာပါ။VO ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာပါရုပ်သံဖြစ်နဲ့ကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။မြန်မာနိုင်ငံလူခွင့်အခြေအနေတွေကိုတင်ပြထားတဲ့ဒုအသံအစီအစဉ်မတိုင်ခင်ပထမဆုံးတော့မနေ့ကကြာရောက်ခဲ့တဲ့ Christmas နေ့အတွက်ပုံဟန်မင်းကြီးဘာရီဆူတောင်းပေးခဲ့တယ်ဆိုတာကိုတင်ပြပေးပါမယ်။ယနေ့ကဘာကြီးမှာကြီးမားတဲ့ပြည်ပကရေပြဿနာတွေနဲ့သဘောထားကွဲလွဲမှုတွေကြုံတွေ့နေရတာကိုဖြေရှင်းနိုင်ရတဲ့အတွက်ဆွေးနွေးမှုကအရေးပါတယ်လို့ဒီဇင်ဘာ25ရက်စနေနေ့မှာကြာရောက်ခဲ့တဲ့ Christmas အခါသမယမှာပုံရဟန်းမင်းကြီးကအလေးထားပြီးပြောကြားခဲ့တယ်လို့နိုင်ငံတွင်းရေရှည်ပဋိပက္ခတွေနဲ့ပြည်သူတွေအဆုံးမရှိခံစားနေရတဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတွေအတွက်လည်းဆုတောင်းပေးခဲ့ပါတယ်။ရောမရောက် VOA သတင်းတောက်ဆဘီနာကက်စတာဖရန်ကိုသတင်းပေးပို့ထားတာနဲ့အတူ AB သတင်းတွေကိုကိုးကားပြီးတင်ပြပေးပါရစေ။ Christmas အခါသမယမှာပိုယဟမန်ကြီး Francis ကထုံးစံအတိုင်း Saint Peter ရင်းမြစ်ကိုအပေါ်စီးကနေမြင်နေရတဲ့ Vatican နန်းတော်လေတာဆောင်ကနေမြမအပါဝင်ကမ္ဘာတစ်လွှမ်းမှာနေထိုင်သူတွေအတွက်ဆုတောင်းပေးရင် Christmas သတင်းစကားပါခဲ့ပါတယ်
။ Sostiene il popolo del Myanmar dove intolleranza e violenza colpiscono non di rado anche come la comunità cristiana
ခရီးယံဘာသာဝင်တွေနဲ့သူတို့ကိုးကွယ်ရာဖခင်ချောင်းတွေမကြမ်းမကြမ်းပြစ်မှတ်ထားဖိနှိပ်တာအကြမ်းဖက်တာခံရလေရှိတဲ့မြန်မာနိုင်ငံကပြည်သူတွေအတွက်ပိုယဟန်မင်းကြီးကအားပေးချီးမြှောက်ခဲ့တဲ့အပြင်မြန်မာပြည်သူတွေငြိမ်းချမ်းစေဖို့ပါမိန့်ကြားခဲ့တာပါဗာတီကန်ကခရစ်စမတ်ဆုတောင်းပွဲကိုမိုးရေလေရေချမ်းမှာတက်ရောက်လာတဲ့ပရိသတ်ကိုရောရုပ်တံကနေတိုက်ရိုက်ထုတ်လွှင့်ပေးတာကိုကြည့်နေတဲ့ကမ္ဘာတစ်လွှမ်းကလူထုကိုပါ မင်းကွန်ပြောကြရမှာပုံရဟန်းမင်းကြီးကအခုလိုကိုဗစ်ကာယောဂါဖြစ်ပွားနေချိန်မျိုးမှာကဘာကြီးအနေနဲ့စိတ်ရှည်လက်ရှည်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဘယ်တော့ကနေမှမတူအောင်လိုအပ်နေပါတယ်လို့ပြောပါတယ်လူမှုဆက်ဆံရေးမှာလူတွေကခြေကုံလက်ပန်းကျနေပြီဖြစ်တဲ့အတွက်အရှုံးပေးလို့စိတ်တွေကြီးထွားလာနေပြီးလက်တွဲလှုပ်ဆောင်လို့စိတ်တွေမရှိဘဲဖြစ်လာနေတာတွေ့ရတယ်လို့လည်းပြောပါတယ်ကမ္ဘာနိုင်ငံတွေမှာလည်းပြည်ပက္ခတွေပြဿနာတွေနဲ့သဘောထားကွဲပြားမှုတွေဆက်ပြီးကြီးထွားလာပေမဲ့လူတွေကတော့သတိမထားမိပဲဖြစ်နေတယ်လို့လည်းပြောပါတယ
်ci siamo abituati a tal punto che immense tragedie passano ormai sotto silenzio rischiamo di non sentire il
grido ဒီဖြစ်စဉ်တွေဟာလူတွေအတွက်တမ်းမှန်လို့ဖြစ်လာနေတာကြောင့်ညီရင်အကိုမောင်ရင်နှမတွေအနေနဲ့ရင်နာစရာတွေစိတ်မကောင်းစရာတွေမကြားရအောင်ကျုံနေရတဲ့စိတ်နှလုံးကြေကွဲစရာတွေနဲ့ပတ်သက်ပြီးဘယ်သူ့ကိုမှထုတ်မပြောကြတော့ပဲဖြစ်လာကြတယ်လို့ပြောသွားတာပါဒီလိုဖြစ်လာတဲ့အခါမှာဆွေးနွေးညှိနှိုင်းမှုတွေကိုရှောင်လာကြသလိုကမ္ဘာကာယောဂါဘေးစိုးကြီးအတွက်လည်းရေရှည်အကျိုးရှိမဲ့အဖြစ်ရတဲ့အထိစိတ်ရှည်လက်ရှည်ညှိနှိုင်းဆွေးနွေးမှုတွေလုပ်ရမယ်အစားအလွယ်လမ်းကိုလိုက်လာကြတယ်လို့ပြောပါတယ်။ဒီထဲမှာဆီးရီးယားလိုနိုင်ငံမျိုးဆိုဆယ်စုနှစ်နဲ့ချီစစ်ပွဲတွေဖြစ်ပွားနေတဲ့အတွက်တည်ဆုံဒဏ်ရာရသူတွေများလာနေသလိုအီရတ်မှာတော့အိုးရင်ဆွန့်ခွာထွက်ပြေးရသူကမရေမတွက်နိုင်အောင်များလာပြီးပြန်နလန်ထူဖို့အတွက်အခုထိရုံးကန်နေရဆဲဖြစ်တဲ့အပြင်ရီမင်မာဆိုနေ့စဉ်လိုလိုတည်ဆုံးမှုတွေနဲ့ခြေခွဲစရာဖြစ်နေတယ်လို့ပြောပါတယ်။အခုတိုင်အပြေမရှာနိုင်သေးတဲ့ Israel Palestine ပြဿနာနဲ့တင်းမာမှုတွေဆက်ပြီးရှိနေတဲ့အရှေ့လေပိုင်းအပါဝင်ကမ္ဘာတလောပဋိပက္ခတွေနဲ့မအေးချမ်းတဲ့အထက်မှာအာဖရိကက Ethiopia, Sudan က Sahel Delta, Afghanistan က Sipwe တွေနဲ့မြန်မာနိုင်ငံကဖိနှိပ်မှုတွေအကြောင်းထည့်သွင်းပြောကြားခဲ့ပြီးဆူတောင်းမြစ်တာပို့ပေးခဲ့တာပါပြည်သူတွေအနေနဲ့ကိုဗစ်ကာယောဂါဒဏ်ခံနေရတဲ့ကမ္ဘာတလောမှာအကြမ်းဖက်မှုဒဏ်ခံနေရတဲ့အမျိုးသမီးတွေအနှံ့ချစ်နှိပ်စက်တာခံနေရတဲ့ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအတွက်ပါဆူတောင်းပေးကြဖို့လဲပုံရဟန်းမင်းကြီးကသတိပေးခဲ့ပါတယ်ဒါအပြင်လက်ရှိကျုံးနေရတဲ့ကျန်းမာရေးပြဿနာကိုကျော်လွှားနိုင်ဖို့နဲ့ကိုဗစ်ကာကွယ်ဆေးကိုအထူးလိုအပ်နေသူတွေရရှိနိုင်ဖို့ပါပုံရဟန်းမင်းကြီးကဆူတောင်းပေးခဲ့ပါတယ်ဒီ UI American Tan ရဲ့တင်းင်းတွေနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါအခုတော့ဒုအတန်အစီအစဉ်အလှည့်ကိုရောက်ပါပြီဒီအပတ်စဉ်ထုတ်လွှင့်နေတဲ့အစီအစဉ်အတွက်အစီအစဉ်အသစ်ထုတ်လွှင့်တာကိုခਿੱတရန်နာထားတဲ့အတွက်ထုတ်လွှင့်ပြီးသားဆောင်းပါးတစ်ပုဒ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်နားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်။စစ်အာဏာရှင်ကိုဆန့်ကျင်တော်လှန်နေကြတဲ့နိုင်ငံတဝမ်းမှာရှိတဲ့ကျောင်းသားတွေရဲ့တန်ကကြဲကြဲလောင်လောင်ပေါ်ထွက်နေစေဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူကျောင်းသားလူငယ်တွေသူတို့ဘာအတွက်တိုက်ပွဲဝင်နေသလဲဆိုတာကိုနားဆင်ရမှာပါ။ဒီဆောင်မကို Foundation Heron Day ကတင်ဆက်ထားတာဖြစ်ပါတယ
်ဒီနေ့ငွေဒေါ်လာရင်းတစ်ခုလုံးရဲ့အဓိကပြည်ယုံနဲ့အဓိကဟိုလှုပ်ရှားမှုတွေကိုပေါ်ဆောင်နေတဲ့လူတွေအင်အားစုတစုအကြီးဆုံးအင်အားစုကတော့လူငယ်အင်အားစုပဲဟိုဆိုတော့အဲ16 16 18 20အဲ့ဒီပတ်ဝန်းကျင်အရွယ်လူငယ်တွေဆိုရင်သူတို့ကဟိုရန်သူလိုသဘောထားနေပြီသူတို့ကသူတို့တို့ကဟိုတရေတပတ်လိုသူတို့ကမြင်နေကြပြီးတော့အမားသူတို့မျက်စီထဲမှာဘယ်လိုပြောရမလဲတဏှာရှိပြီဆိုတော့အနေဆုံးစင်ကတော့ကျွန်တော်တို့စစ်ဆေးတာပြူတာပေါ့လေလမ်းသွားလမ်းလာရင်းနဲ့သူတို့တဏှာရှိပြီဆိုရင်အဲ့ဒါမှသူတို့အားမရဆိုရိုက်တယ်နှက်တယ်ပေါ့လေအဲ့ထက်အဆိုးဆုံးကတော့သူတို့ဖန်စီနှိပ်စက်တယ်ဆိုတဲ့ဟာမျိုးတွေပါ
ကျောင်းသားကြီးကိုအဲ့လိုပြစ်ခတ်ပြီးဖမ်းဆီးရမျိုးဆိုတော့ကျောင်းသားကြီးဆိုတာရန်သူမဟုတ်တာဒီမှာရှိရဲ့ကျောင်းသားကြီးဆိုတာဒီရန်သူမဟုတ်ဒီမြန်မာပြည်ရဲ့မှာရှင်မြန်မာပြည်ပြည်သားကြီးမြန်မာပြည်ကျောင်းသားကြီးပဲပေါ့အဲ့တော့သူတို့ပြစ်ခတ်တယ်ဆိုကြတဲ့ဒါကလူခွင့်ချိုးဖောက်တာရောက်သွားပါကြရ
ုပ်ပိုင်းဆိုင်ရာလုံးလုံးမောစိတ်ပိုင်းဆိုင်ရာလုံးလုံးမောမရှိဘူးမရှိပဲနဲ့အဲ့တော့ဘယ်အချိန်မှများကအဖမ်းခံလိုက်ရမယ်ဘယ်အချိန်မှများအသက်ခံလိုက်ရမယ်ဆိုရဲအာဆိုရင်ပူပန်စိတ်နဲ့ပဲအငြင်းနေချိန်ဘွားယူပြောမယ်ဆိုရင်မှုတွေနဲ့ဆိုရင်ထင်းတဲ့မှုတွေနဲ့ပဲဖြတ်ကျော်နေရတာပေါ့နော်ဒီအချိန်လေးက
စစ်အာဏာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့ကျောင်းသားလူငယ်တွေရဲ့လက်ရှိသူတို့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်ပါတယ် ကျောင်းသားလူငယ်တွေဟာခေတ်ဆက်ဆက်မှာတော်လန်ရေးတွေမှာတက်ကြွစွာပါဝင်ခဲ့ကြသူတွေဖြစ်ပြီးတော့အခုတချိန်အာဏာသိမ်းမှုမှာလည်းတက်ကြွစွာပါဝင်တွန်းလှန်မှုတွေကြောင့်စစ်ကောင်စီရဲ့ပြစ်မှတ်ထားစောင့်ကြည့်ခံရသူတွေထဲမှာပါဝင်ပါတယ်အသက်20အရွယ်တက္ကသိုလ်ကျောင်းသူမက်ရွှေကြီးကအာနာမသိမ့်မီအချိန်ထိစကိုင်းတိုင်းမော်ရွာတက္ကသိုလ်မှာသမိုင်းမေဂျာအဓိကနဲ့ဒုတိယနှစ်တက်ရောက်နေသူပါစစ်အာနာသိမ့်မှုပြီးတဲ့နောက်အာနာရှင်စန့်ကျင်ရေးတွေမှာပါဝင်ခဲ့ပြီးစစ်ကောင်စီဘက်ကသူမကိုဖမ်းဆီးဖို့ကြိုးစားလာတာကြောင့်ပုံရှောင်နေရတဲ့အခြေအနေပါ
ညီမတို့ဒါအိမ်မမနေဘဲနဲ့ညီမတနည်းမှာပုံနေတဲ့အချိန်မှာညီမတို့အဖွဲ့ရကကိုတယောက်ကနေပြုံးချာခုံးဆက်လာတယ်ညီမလေးရဲ့အိမ်ကိုပေါ့ဝင်စီးမယ်လို့တွင်တရေရတယ်ပေါ့ဟိုပေါ့သူရဲ့တမီးကိုဝင်စင်းတယ်လို့ဆိုပြီးတော့ပြောလိုက်တာအချိန်မှာညီမတို့ဒီအဲညီမရဲ့မဟုတ်ဘူးညီမရဲ့တမီးသားစုလုံးအဖေရောအမေရောကြံခဲ့တဲ့ညီမလေးရောအကုန်လုံးတခြားမျိုးကိုအဲ့လိုပြောင်းခဲ့ရတယ်အိမ်မမနေဘဲနဲ့တလားတည်းအဲ့လိုမျို
းအရင်ကတော့မက်ရွှေကကြောင်းတွင်းကြောင်းပြင်လူမှုအကျိုးပြုပရိုက်တာအလုပ်တွေလုပ်ရတာနှစ်သက်ပြီးသူ့ရည်မှန်းချက်တိုင်းစူးစမ်းနေတဲ့လူငယ်တူပါသူကအာနာသိမ့်မှုကိုစန့်ကျင်မှုဆုံးဖြတ်ခဲ့ပြီးနောက်အာနာရှင်လက်အောက်ကြောင်းမတက်ရေးလှုပ်ရှားမှုအပြင်မျိုးဝပျောက်ကြားဆန္ဒပြမှုတွေမှာလည်းပါဝင်ခဲ့ပါတယ
်။အာနာစသိနေဆိုတနေ့ကနေပြီးတော့ဒီ CDN လုတ်ခဲ့တာပေါ့နော်။အကြောင်းမတတ်ဘူးပေါ့နော်။ဘာခဲယုံချက်နဲ့လဲဆိုတော့ကျတော့ဒါစစ်အာနာရှင်ရဲ့လက်အောက်မှာအကြောင်းမတတ်ဘူးဆိုတော့ဆန္ဒပါပြီးတော့ကျတော့ဘာလို့မတက်ရလဲဆိုတော့ကျတော့ဒီပညာရေးကခုလက်ရှိအောင်တော်တော်စွန့်နေစစ်အာနာရှင်ရဲ့လက်အောက်မှာဆိုရင်ပို့ပြီးတော့ဆိုးလာမှာပဲရှိတယ်။
အာနာသိမ့်မှုအစောပိုင်းကာလတွေတုန်းကနိုင်ငံတော်ဝန်ကမြို့ပေါ်ဆန္ဒပြပွဲတွေကိုကြီအစ်စ်တွေနဲ့ပြစ်ခတ်နှိမ်နင်းခဲ့တာကြောင့်တည်ဆုံးခဲ့သူနဲ့ဖမ်းဆီးခံခဲ့ရတဲ့ចောင်းသားလူငယ်လူရွယ်တွေအများပြားရှိခဲ့ပါတယ်။အကြမ်းဖက်နှိမ်နင်းမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့တချို့သောចောင်းသားလူငယ်တွေဟာစစ်အာဏာရှင်ကိုတွန်းလှန်ဖို့လက်နက်ကိုင်နဲ့လမ်းကိုရွေးချယ်ခဲ့ပါတယ်။တချို့ကတော့မြို့ပေါ်တွေမှာကြံရစ်ခဲ့ပြီးငြင်းငြမ်းစွာဆန္ဒပြသူတွေမြို့ပြပျောက်ကြားအဖွဲ့ဝင်တွေဖြစ်လာပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်အာဏာရှင်တွေကသူတို့ကိုစက်ကျင်တယ်လို့ယူဆတဲ့ចောင်းသားအင်အားစုတွေနဲ့လူငယ်တွေကိုနေအိမ်တွေထဲထိအင်အားသုံးရှာဖွေမှုတွေခက်ဆစ်စိတ်လှုပ်လာပါတယ်။အနည်းဆက်ဆုံးဖမ်းဆီးမှုကတော့စက်တင်ဘာလအတွင်းကရန်ကုန်မြို့ကြောက်တရားမြို့နယ်အတွင်းမှာတကုံတက္ကသိုလ်ကចောင်းသားចောင်းသူ6ဦးကိုဝင်ရောက်ဖမ်းဆီးခဲ့တာ။နိုင်ငံရေးတက်ကြွလှုပ်ရှားသူចောင်းသားသမဂ္ဂအဖွဲ့ဝင်ចောင်းသားចောင်းသူ3ဦးကိုသူတို့နေအိမ်တွေမှာဝင်ရောက်ဖမ်းဆီးတာ။စားတဲ့ဒီလိုចောင်းသားလူငယ်တွေကိုပြစ်မှတ်ထားတဲ့ဖမ်းဆီးမှုအများပြားကိုစစ်ကောင်စီဘက်ကတနိုင်ငံလုံးမှာလှုပ်ဆောင်ခဲ့ပါတယ်။
အကျဉ်းထက်တာတွေပါရဆငါ့ကိုငါနောက်ကိုဘယ်သူတွေညာဘယ်လိုဘယ်လိုပုံစံနေနဲ့လူတွေညာနောက်ကနေလိုက်လာနေဆိုအမျိုးစိတ်ကကြောမလုံးဘောနော်ကိုယ့်ဟိုသာအလုံးရှိလို့သာအပြင်ထန့်နေရတယ်ဒါပေမဲ့တကယ်တကယ်ခံစားနေရကြောမလုံးဘူးမှာညာဘက်အိတ်တဲ့ညာဘက်တေရောက်လို့ရှိရင်လည်းအိတ်တိုင်းဟိုတောင်းတောင်းဆိုလို့ရှိရင်ညာဘက်တေတော်တော်နဲ့အိတ်မပြောဘူးအိတ်မပြောဘူးမနှမ်းမိုးလင်းငန်းကြီးကအိအနေအောင်ခန်းနေရောက်လာပြီးဆိုတော့မှစိတ်ချလက်ချနဲ့အော်ဒီကတော့ငါ AAC ပဲဘာမှဖြစ်ဘူးဆိုတဲ့ဟာလိုမျိုးအဲ့လိုမျိုးစိတ်ချလက်ချနားရတဲ့ပုံစံမျိုးတွေထိရှိတာပေါ့နော
်ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကစိတ်ပညာမေဂျာအဓိကတတိယနှစ်ကျောင်းသူတူကပြောပြတာပါသူကဆရာနာရှင်စန့်ကျင်တဲ့ကျောင်းမတက်ရေးသဘေးမှောက်မှုမှာပါဝင်ပြီးလက်ရှိမှာလည်းမျိုးဝပျောက်ကြားဆန္ဒပြပွဲတွေမှာဥဆောင်ပါဝင်လေးရှိသူပါကျောင်းသားကောင်းဆောင်တူလည်းဖြစ်တာကြောင့်သူ့လုံခြုံရေးအပေါ်စိုးရင်ပူပန်နေရပါတယ်သူ့လိုပဲအခြားကျောင်းသားလူငယ်တွေကလည်းမလုံခြုံမှုတွေကိုအလားတူခံစားနေကြရပါတယ်အပြင်းသွားလာကြတဲ့အခါလူငယ်အရွယ်တွေဖြစ်တာကြောင့်စစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးတာမျိုးတွေကိုကြုံကြရတယ်လို့ဒုအတန်ကိုပြောပါရတယ်။ဒုအတန်နဲ့စကားပြောခဲ့ရတဲ့တက္ကသိုလ်ကျောင်းသားဟောင်းများအင်အားစုကကျောင်းသားဟောင်းတို့ကတော့သူဖမ်းဆီးထိန်းသိမ်းခံရတဲ့ကာလအတွင်းမှာစစ်ကောင်စီဘက်ကကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂလူငယ်တွေအပေါ်တင်းမာတဲ့သဘောထားမျိုးတွေရှိတယ်လို့ပြောပြပါရတယ်။
ကျောင်းသားသမဂ္ဂမှာပြီးသွားတဲ့အခါကျတော့သူကဒီပုံမှန်ကျွန်တော်တို့ကိုဆက်ဆံတာပို့ပြီးတော့ဟိုကျင်းမာတဲ့ပုံစံမျိုးတွေရှိရကြ။အဲဒီဟာကဘယ်လိုမျိုးလဲဆိုတော့ကျွန်တော်ကပြောတယ်လေကျွန်တော်တို့ကျောင်းသားမမသိသေးချင်တာဖြစ်ကြရေးပို့ပြီးအစီအစဉ်မရှိလို့ဒီကျောင်းသားမသိသွားတဲ့ခါကျတော့ဒီဖြစ်ကြရေးပို့ပြီးအစီအစဉ်နေပေါ့နော်။ဆိုတော့ဒီတော့လေကျွန်တော်တို့ဒီကျောင်းသားသမဂ္ဂနဲ့ပတ်သက်တဲ့ကိစ္စတွေပဲသူတို့အကြီးအကဲနေတယ်။ဒီကျောင်းသားသမဂ္ဂရဲ့ပတ်သက်ဆက်နွယ်တွေဒီနေရာလေးစာရင်းဒီလိုဘာလို့နေလဲဘာတွေလုပ်ခဲ့လဲကျွန်တော်နဲ့ဘယ်လိုအဆက်အသွယ်ရှိလဲဘယ်အဆက်အသွယ်ရှိလဲဆိုတဲ့ခါကျနေရတာ။
သူဟာလေးလပိုင်းအတွင်းကနေအနီးမှာစောင့်ဖမ်းခံခဲ့ရပြီးအော်တိုဘာလအတွင်းကပြန်လဲလွတ်မြောက်လာသူပါပြန်လဲဖမ်းဆီးခံနိုင်တာကြောင့်ထပ်မံတင်ရှောင်နေရပြီးစစ်ကြောရေးနဲ့အကျဉ်းထောင်အတွင်းကရတဲ့စိတ်ထင်ရတွေကိုကုသဖို့လဲလှုပ်ဆောင်နေရတယ်လို့ဆိုပါတယ်ဖမ်းဆီးခံចောင်းသားလူငယ်တွေဟာစစ်ကြောရေးအတွင်းမှာပြင်းပြင်းထန်ထန်နှိပ်စက်မေးမြန်းမှုတွေကိုခံနေကြရတယ်လို့အကျဉ်းထောင်တွေအတွင်းမှာလဲသူတို့ကိုစောင့်ကြည့်နေတာမျိုးတွေရှိတယ်လို့လဲသိရပါတယ် ဆရာနာရှင်စန့်ကျင်တဲ့ဖေဖော်ဝါရီလကနေဒီဇင်ဘာ15ရက်နေ့အထိဖမ်းဆီးချုံနှောင်ခံထားတဲ့ပြည်သူ 8,000 ကျော်ရှိနေပါတယ်။အဲ့ဒီထဲမှာနိုင်ငံတော်ဝန်ကဖမ်းဆီးခံကြောင်းသားပေါင်း980ဝန်းကျင်ပါဝင်ပြီးအခြေခံပညာကကျောင်းသားတွေကနေတက္ကသိုလ်ကျောင်းသားတွေနဲ့ကျောင်းသားသမတ်ကအဖွဲ့ဝင်ကျောင်းသားတွေပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီးရင်အရာသိရပါတယ်။အဲ့ဒီထဲကဖမ်းဆီးခံကျောင်းသား၉ဦးခန့်ကထောင်ဒဏ်တစ်နှစ်ကနေအမြင့်ဆုံး၁၀နှစ်အထိပြစ်ဒဏ်ချမှတ်ခံထားရပါတယ်။ဒါအပြင်ဆန္ဒပြဖြိုခွင်းမှုတွေစတင်ခဲ့ခြင်းကနေဒီနေ့အထိဆန္ဒပြဖြိုခွင်းမှုတွေနဲ့ဖမ်းဆီးပြီးနောက်စစ်ကြောရေးမှနှိမ်ပန်းနှိပ်စက်မှုတွေကြောင့်ဖမ်းဆီးထားတဲ့အတွင်းသေဆုံးသူကျောင်းသားဥယျာဉ်80ကျော်ရှိနေရလို့ AAPP ကဖော်ပြထားပါဗျာ
။ဒီတော်လိုင်းရဲ့ကဏ္ဍတစ်ရလုံးမှာထိတ်ဆုံးဝင်နေပြီးတော့ရှိနေတာကရှေ့တန်းအနေရှိနေတာကျွန်တော်လူငယ်တွေကျောင်းသားလူငယ်တွေဖြစ်နေတယ်ပေါ့လေ။ဆိုတော့ဒီကျောင်းသားလူငယ်တွေရဲ့ဥဆောင်မှုဒီကျောင်းသားလူငယ်တွေရဲ့ဟိုပါဝင်မှုဥဆောင်မှုနဲ့ကျွန်တော်တို့ဒီတော်လိုင်းကြီးကိုဆက်နေကြတယ်ဆိုတော့ကျွန်တော်အားလုံးလည်းသိတယ်သိတယ်လို့ကျွန်တော်တို့ရန်သူဖြစ်တဲ့ဒီစစ်ကောင်စီကလည်းသိတာဆိုတော့ဒါကြောင့်သူတို့ကကျွန်တော်တို့လူငယ်တွေရဲ့အကြောက်စိတ်ကိုပြန်ပြီးတော့မှရိုက်သွင်းခြင်းနဲ့ဟိုလူငယ်တွေရဲ့အားကိုလည်းကြောက်တယ်လို့ကျွန်တော်မြင်တယ်တစ်ချက်ကလေကြောက်တဲ့အတွက်ကိုသူတို့မှဟိုဟိုဟိုဖြိုချခြင်းနဲ့ဖျက်ဆီးခြင်းနဲ့အတွက်ကိုကျွန်တော်တို့အဓိကထားပြီးတော့တားကတ်ထားပြီးတော့ဖျက်ဆီးနေတယ်နှိပ်စက်နေတယ်ပေါ့လေဆိုတော့ဖျက်ဆီးနှိပ်စက်တဲ့နေရာမှာလည်းခုနကလိုအင်းမြင့်ထထအောင်မှဖျက်ဆီးနှိပ်စက်နေတဲ့ပုံစံတွေနဲ့ဂျုံနေရတယ်လို့ကျွန်တော်မြင်ပါတယ်
ရန်ကုန်မြို့တကုံတက္ကသိုလ်ကျောင်းသားသမဂ္ဂကဒုက္ခထတူဖြစ်သူကျောင်းသားကောင်းဆောင်ကိုပိုင်ဖြိုးမင်းကပြောပြတာပါမြန်မာနိုင်ငံတဝမ်းမှာရှိတဲ့တက္ကသိုလ်ကျောင်းသားတွေအများစုဟာသူတို့ရည်မှန်းချက်တွေနဲ့အိမ်မက်တွေကိုဆွန့်လွတ်ပြီးစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်နေကြဆဲဖြစ်ပါတယ်စိတ်ပညာမေဂျာနဲ့ဂုံဒူတန်းပါဝင်နိုင်မှုရည်ရွယ်ထားပြီးနိုင်ငံခြားမှာစကောလာတက်ချင်တဲ့အသက်20အရွယ်မုံရတက္ကသိုလ်ကျောင်းသားကိုဟင်းကတော့သူ့ရည်မှန်းချက်တွေကိုဆွန့်လွတ်ထားပြီးဆရာနာရှင်စန့်ကျင်ရေးတိုက်ပွဲမှာပါဝင်နေပါတယ
်ရှေ့ဆက်ပြီးတော့ကျွန်တော်ကျောင်းသားကျောင်းသူတွေကအနာဂတ်ကဟိုပေါ့လမ်းပြောင်းနေတဲ့အတွက်ပေါ့အဓိကဒီတော့ဒီဟာကြီးအောင်မြင်မှာပဲဒါကြီးတော့ကျွန်တော်တို့ကရှေ့ရနေပြီးတော့အဆုံးထိတိုက်ပွဲဝင်မှာဒါကြီးကအောင်မြင်ပြီးတော့အကုန်လုံးတော့ကျွန်တော်တို့အပါအဝင်အခုကြတော့ဒီနနာကဲကလေးကြီးအကုန်လုံးကောင်းပါဆိုတော့ကျွန်တော်တို့ဒီတိုက်ပွဲကိုအဆုံးထိတော့ဘူးဆုံးဖြတ်ထားပါတယ်ဗျ
အခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်ထုတ်လွှင့်ပေးနေကြဒိုးအတန်စီစဉ်ကိုနားဆင်ခဲ့ကြရတာပါVOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။အစီအစဉ်နောက်ပိုင်းမှာဥတင်မောင်တန်ရဲ့ဒီမိုကရေစီလူခွင့်ရဲ့ခစ်ပြိုင်ကဘာအစီအစဉ်အပြင်မြန်မာနဲ့ကဘာတလွှားကတပတ်တွင်းထူးခြားတဲ့ဖြစ်စဉ်ကလေးတွေကိုတင်ပြပေးဖို့ရှိပါတယ်။အခုတော့ Christmas အခါသမယအတွက်အထူးတေးသချင်းတစ်ပုဒ်ကိုထုတ်လွှင့်ပေးမှာပါ။ Jose Feliciano ရဲ့ Feliz Navidad တဲ့သချင်းနဲ့စိတ်အမောတွေပြေနိုင်ကြပါစေ။
Próspero año y felicidad. Feliz Navidad. Feliz Navidad. Feliz Navidad. Próspero año y felicidad. I want to wish you a Merry Christmas. I want to wish you a Merry Christmas. I want to wish you a Merry Christmas from the bottom. I wanna wish you a Merry Christmas.
မဆန်တော့ချိန်မနဲ့6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကို line no meter 32နဲ့49အပြင်ပထမနာရီခွဲမှာ line no meter 190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေသလို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီခွဲမှာဦးတင်မောင်တန်ရဲ့ Democracy လူခွင့်ရေးနဲ့ခစ်ပြိုင်ကဘာအစီအစဉ်အပြင်တပတ်တွင်းထူးခြားတဲ့မြန်မာပြည်ရင်းကဖြစ်စဉ်တွေနဲ့ကမ္ဘာတစ်လွှားဖြစ်စဉ်တွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့စာရေးဆရာမင်းသိနဲ့ဆွေးနွေးထားတဲ့ဥတင်မောင်တန်းရဲ့အစီအစဉ်ကိုနားဆင်ကြရမှာပါ။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းလူမှုမီဒီယာတွေပေါ်မှာအဝေးဘဏ်ခံနေကြရတဲ့အထက်ပညာရှင်လို့သူတို့နားလည်ထားကြတဲ့ပုံကိုယ်တွေလည်းပါဝင်ပါတယ်။ဒီပညာရှင်ဆိုတာကဘာပါလဲ။သူတို့ရဲ့သဘောတဘာဝပညာရှင်နဲ့နိုင်ငံရေးသမားကွာခြားချက်ဒီမိုကရေစီလှုပ်ရှားမှုရဲ့မဟာဗျူဟာနီးဗျူဟာတွေမှာသူတို့ရဲ့အခန်းကဏ္ဍကရောဘာတွေပါလဲလူမှုနိုင်ငံရေးစာပေတွေအများကြီးရေးသားခဲ့တဲ့လူငယ်စာရေးဆရာကိုမင်းသိနဲ့ဦးတင်မောင်တန်းကဆွေးနွေးပြီးဒီသတင်းပတ်အတွက်ဒီမိုကရေစီလူခွင့်ရဲ့ခစ်ပြိုင်ကဘာအစီအစဉ်မှာတင်ပြထားပါတယ်နားဆင်
မင်းလေးမင်္ဂလာပါခင်ဗ
ျမင်္ဂလာပါဆရာ
ဟုတ်ကဲ့လူငယ်စာရေးဆရာဒီထဲမှာကိုမင်းသိရစာအုပ်တွေတော်တော်များများလဲအချိန်တူကာလတွင်ထဲမှာရေးသားခဲ့တယ်ပြီးတော့အခုလူမှုနိုင်ငံရေးပြဿနာတွေအပေါ်မှာလဲစိတ်ဝင်စားမှုရှိတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်လူငယ်တယောက်လဲဖြစ်တယ်ဆိုတဲ့အခါကျတော့လူချီးတွေနဲ့မတူတဲ့အမြင်လဲရှိတယ်လို့ကျွန်တော်နားလဲပါတယ်ပထမအဦးဆုံးကျွန်တော်တို့ဒီနေ့ဆွေးနွေးချင်တာကတော့ပညာရှင်လို့နားလည်နေကြတဲ့ပုဂ္ဂိုလ်တွေရဲ့မြန်မာနိုင်ငံရဲ့ပဋိပက္ခပါအနေထားလူတွေကဘယ်လိုများထင်မြင်ယူဆနေကြလဲဗျ။
ကျွန်တော်ယူဆတာကတော့မြန်မာပြည်ကပေါ့နော်ဒီ digital online platform ပေါ့နော်အဲ့ဒီဟာကကျွန်တော်ဒီ2010 2017နောက်ပိုင်းမှာကျယ်ပြန့်လာတယ်ပေါ့နော်အဲ့ကျယ်ပြန့်လာတဲ့အများမြန်မာပြည်ဟာပုံပုံကြီးကဘာနဲ့ပိုချိဆက်လာနိုင်တယ်သူဖြင့် global media တွေကိုပို့ပြီးတော့အစားသုံးလာနိုင်ကြတယ်ပေါ့သို့တော်လည်းဗာလဲဆိုတော့မြန်မာပြည်မှာပေါ့နော်ကျွန်တော်တို့ခေတ်ဆက်ဆက်ပြည်ပင်ခံရတဲ့ဒီအသိပညာအခြေအနေအရာပေါ့ကျွန်တော်တို့မှာအသိကိုကံအားအရာအနေကောင်းနေတာတွေတွေ့ရတယ်ပေါ့သို့တော့အဲ့မှာ digital line နဲ့အသိကိုကံအားနည်းမှုနှစ်ခုပေါင်းစပ်လိုက်တဲ့အခါမှာကျွန်တော်တို့တိုင်းပြည်မှာခုနကပေါ့ပညာပေါ်မှာဒီနားလေလက်ခံထားတဲ့အရာပညာရှင်ပေါ်မှာနားလေလက်ခံထားတဲ့အရာကတိမ်ဆောင်းတာတွေလွဲချော်တာတွေမဖြစ်တဲ့အမြင်သဘောထားတွေတွေ့လာရတယ်ပေါ့နော
်ဟုတ်ကဲ့ပညာရှင်ဆိုတာကိုသုံးလုံးကြတဲ့အခါမှာအများစုကဘလို့နားလည်ကြလဲ
အစင်လာအဖြစ်ကျွန်တော်တို့ပညာပေါ်မှာနားလည်ထားတာကတော့ဒီပညာဆိုတာဝေဖန်ပိုင်းခြားစစ်စီစစ်တဲ့ဒီကိစ္စလို့နားလည်လက်ခံထားကြတော့ဒါကတော့အစင်လာသဘောအရလို့ကျွန်တော်တို့နားလည်ပါတယ်သို့တော့ပညာရှင်အပေါ်မှာဖွင့်ဆိုနားလည်မှုကတော့လူတန်းစားအလွှာအယားအကွဲပြားကောင်းကွဲပြားမယ်လို့ကျွန်တော်ထင်ပါတယ်အထူးသဖြင့်ပညာတတ်အဘွဲ့ရပေါ့နော်အလွာမှာပုံသဏ္ဍာန်တစ်မျိုးနားလည်ထားလိမ့်မယ်အောက်ခြေလူတန်းစားအလွာမှာနားလည်ထားတဲ့ပုံစံတစ်မျိုးဖြစ်လိမ့်မယ်စာပေနဲ့ဤဆက်တဲ့ပညာရေးဆိုင်ရာနဲ့ဤဆက်တဲ့သူကတော့ပညာရှင်အပေါ်မှာနားလည်လက်ခံမှုကပို့ပြီးတော့တဲ့မှတ်နိုင်တယ်မှန်ကန်နိုင်တယ်လို့ကျွန်တော်ထင်တယ်ပြီးတော့လူတို့ကိုအခြေခံသဘောအရပြောရဆိုရင်တော့မြန်မာလူတို့ဟာပညာရှင်ရဲ့အလုပ်ပညာရှင်အပေါ်မှာနားလည်လက်ခံထားမှုကနည်းနည်းကျင်းမြောင်းနေသေးတယ်ထင်ပါတယ်ဆရာ
အမေရိကန်တက်ကတိုရီမှာ academic ဆိုလို့ရှိရင်များတော့အဖြစ်တက်ကတိုရီမှာသူတေနာတွေကိုပဲ site မှာတက်လုပ်နေတဲ့သူတွေကိုကျွန်တော်ကဒါ academic လို့ဒါပြောကြတယ်ပေါ့နော် expert လို့အင်္ဂလိပ်လို့ခေါ်တဲ့ junior ချင်းပေါ့ junior သူဆိုလို့ရှိရင်တော့များတော့အဖြစ်ကသူကပါတကူပဲရပြီးပြီးပြီးလို့ရှိရင်သူပြောမဲ့နဲ့ပဲကြွချင်းသူလိုပြောမဲ့နဲ့ပဲမှာသူတင်နာတွေလုတ်ထားတယ်။နော်ဒီလိုပုံကူမျိုးကိုကြွချင်းသူလိုပြောကြတယ်။အဲဒီကြားထဲမှာကျွန်တော်တို့ထပ်ပြီးတော့အသုံးအနှုန်းတစ်ခုပေါ်လာတာက scholar practitioner လို့ပြောတယ်။နော်ပညာရည်တွေကိုလည်းလေ့လာလိုက်စားတယ်ပြီးတော့လက်တွေ့လည်းလုပ်နေကြတဲ့သူတွေပေါ့။နော်အဲဒီလူတွေကတော့အဖွဲ့အစည်းအသီးသီးလက်တွေ့လူမှုနိုင်ငံရေးစီးပွားရေးနယ်ပယ်တွေမှာ လက်တွေ့လက်တကယ်ဆောင်ရွက်နေကြတဲ့လူတွေပေါ့နော်ဒါကတော့အမေရိကန်မှာနားလဲချက်ပေါ့နော်ယောပမှာနားလဲချက်ကလည်းတမျိုးဖြစ်နိုင်ပါတယ်အဲ့ဒီတော့ကနေပြောမယ်ဆိုရင်မြန်မာနိုင်ငံကပြောနေတဲ့အများစုပြောနေတဲ့ပညာရှင်ဆိုတာဘလို့မျိုးစားတဲ့မှာသွားပြီးပါမယ
်ဒီအထူးသဖြင့်လူတုနားလဲထားတာကတော့ဒီလူတုကြားထဲမှာဒီနိုင်ငံရေးအရာသုံးသက်ချက်တွေဆွေးနွေးချက်တွေဝေဖန်ချက်တွေအဲဒီဟော့ဂိန်းတွေအဲအဲ့ဒါကိုမှတ်ချက်တွေပေးနေတဲ့သူကိုပညာရှင်ကျွမ်းကျင်သူအဲလေ့လာဆန်းစစ်သူဆက်ဖြင့်အဲ့လိုမျိုးအတိတ်ပဲသတ်မှတ်နိုင်မယ်လို့ထင်ပါတယ်ပြီးတော့ကျွန်တော်တို့ဒီမြန်မာပြည်မှာလည်းဒီခုနအရက်ဖက်အဖွဲ့စည်းနဲ့ဒီအစိုးရမဟုတ်တဲ့ပေါ့နော်ဒီအဖွဲ့စည်းတွေသုတေသနအဖွဲ့စည်းတွေအဲဒီမြန်မာပြည်တွင်းမှာဝင်ရောက်လှုပ်ရှားကြတဲ့အခါမှာအဲ့ဒီမှာကျွမ်းကျင်သူတွေပညာရှင်တွေပါလာပါတယ်သူတို့တွေကသုတေသနကိုအများသောအားဖြင့်လှုပ်ပြီးတော့ policy ကိစ္စရပ်တွေမှာသူကပါဝင်ကြပါတယ်တော့အဲ့လိုမျိုးလှုပ်ရင်လည်းလေ့လာသူကျွမ်းကျင်သူအဲပညာရှင်အားဖြင့်အဲ့လိုမျိုးလူတူကနားလည်းလက်ခံထားတယ်လို့ရေးပူရပြောလို့ရပါတယ်ဆရာ
ဆိုတော့ပညာရှင်ရဲ့သဘောတဘာဝလို့ကျွန်တော်တို့ပြောပြီးဆိုတဲ့အခါကြတော့အဲဘလို့များသွားပြီးတွေ့ရ
အဆရာပညာရှင်ကတော့အထူးသဖြင့်ပေါ့ပညာပေါ်မှာအဓိကကိုစားပြုတဲ့သူလို့သတ်မှတ်ပါတယ်ပြီးတော့ပညာရှင်ရဲ့အလုပ်ကသုတေသနအလုပ်ဖြစ်ပါတယ်သုတေသနအလုပ်နဲ့ပညာရှင်ကိုကျွန်တော်တို့ကတော့ definition ဖွင့်ကျင်တယ်အနက်တိတ်ပဲဖွင့်ကျင်ပါတယ်ဆရာအဲသုတေသနအလုပ်ကလည်းပါလဲဆိုတော့တိမ်မြုပ်နေတာအာဒီလူတွေမသိတာဒီမရှိသေးတဲ့တွေးရှိချက်အစ်စ်ကိုရှာဖွေတာပေါ့အဲ့ဒါကဟိုပညာရဲ့ဆိုင်ရာအလုပ်ဖြစ်တယ်သုတေသီတယောက်ရဲ့အလုပ်ဖြစ်တယ်ပေါ့နော်နားမလဲသေးတာတိမ်ညုံနေတာဖုံးကွယ်နေတာအဲမှားယွင်းနေတာတွေရှိတယ်အဲ့ဒီအရာတွေကိုအထောက်ထားအကူကားနဲ့သုတေသနာနည်းအားဖြင့်သုံးပြီးတော့ဟိုရှာဖွေလေ့လာတဲ့သူကိုပညာရှင်လို့သုတေသီလို့ကျွန်တော်တို့ကရေပူရအားဖြင့်လက်ခံထားပါတယ်အဲ့တော့ပညာရှင်ဟာအထူးသဖြင့်သူအထူးပြုတဲ့ပညာရပ်ပေါ်မှာကိုစားပြုတဲ့သူဖြစ်ပါတယ်အကယ်၍သူဟာသစ္စာရှိမယ်ဆိုရင်လေပညာပေါ်မှာပဲသူပညာရဲ့ဆိုင်ရာကျင့်ဝတ်ပညာရဲ့ဆိုင်ရာနယ်ပယ်ပေါ်မှာပဲပို့ပြီးတော့ဟိုအထူးပြုသစ္စာရှိရမဲ့လူတစ်ယောက်လို့ကျွန်တော်တို့ကလက်ခံပါတယ်ဆရာ
အဲ့တော့သူ့ရဲ့သဘောတဘာဝကဘယ်လိုရှိဆိုလိုတာကကျွန်တော်တို့ကဒီနိုင်ငံရေးပဋိပက္ခမှာကြည့်တဲ့အခါကျတော့ပြည်သူလူထုရှိမယ်ပြည်ရင်နိုင်ငံရေးရနိုင်ငံရေးသမားတွေရှိမယ်ပြည်တက်ချွတ်လူရှားသူတွေရှိမယ်ပညာရှင်ရှိမယ်အဲ့ပညာရှင်ရဲ့သဘောတဘာဝဘယ်လိုသဘောရှိ
နိုင်ငံရေးသမားနဲ့ပညာရှင်ကတော့ကွာနိုင်ပါတယ်အထူးသဖြင့်ကျွန်တော်အဲ့ဒါလေးပဲရှင်းပြောခြင်းပါတယ်ဆရာနိုင်ငံရေးသမားဘုံမှာအတိတ်ပဲပထမဆုံးဖွင့်ရမယ်ထင်ပါတယ်အဲ့တော့ power ဆိုတဲ့ဒီအာဏာတောင်းရတယ်ကျွန်တော်ဖွင့်တဲ့အခါမှာပေါ့ဆိုတော့နိုင်ငံရေးသမားဆိုတာနိုင်ငံရေးအာဏာကိုရအောင်လုပ်ပြီးတော့နိုင်ငံရေးနီးအားဖြင့်အဲဒီလူထုကိုအကျိုးပြုဖို့လှုပ်ဆောင်နေတဲ့သူလို့နားလည်ရပါတယ်ဒါကနိုင်ငံရေးသမားပါဒါပေမဲ့ပညာရှင်ကတော့အဲ့လိုမဟုတ်ပါဘူးပညာရှင်ကလူ့အဖွဲ့အစည်းအကျိုးကိုလှုပ်ရပါလိမ့်မယ်လုတ်ပါလိမ့်မယ်သို့တော်သူကပညာရဲ့ဆိုင်ရာနီးအားဖြင့်လုတ်ပါတယ်ပညာရဲ့ဆိုင်ရာနီးအားဖြင့်လုတ်တဲ့အခါမှာပညာရှင်ဟာနိုင်ငံရေးသမားလိုလူကြိုက်များအောင်လူတုကိုဆွဲတာလူတုကိုဝါဒဖြန့်တာလုတ်ချင်မှလုတ်ရပါလိမ့်မယ်မလုတ်ပါဘူးအဲ့တော့ပညာရှင်ဟာဟိုနိုင်ငံရေးသမားလိုဒီလူတုထောက်ခံမှုရအောင်လူတုအကြိုက်လိုက်အောင်ဟိုဒီလုတ်ရတဲ့သူမဟုတ်ပါဘူးအဲ့တော့အထူးသဖြင့်နိုင်ငံရေးသမားနဲ့ပညာရှင်မှာကွဲပြားတာကဒါလို့ကျွန်တော်ထင်ပါတယ်ဆရာ
ဒီလိုရိုးရိုးရှင်းရှင်းလေးကျွန်တော်တို့ပြန်ကြည့်ကြည့်အောင်ပေါ့နော်အဲကျွန်တော်လူတိုင်းမှာပညာရှင်ပဲပြောပြောနိုင်ငံရေးသမားပဲပြောပြောတမန်လူပဲပြောပြောဖြစ်ချင်တာတွေရှိတယ်နော်ဖြစ်တဲ့လေယူဆထားချက်တွေရှိတယ်ပြီးရင်တကယ်အဖြစ်ကဘာလဲဖြစ်နေတာဘာလဲဆိုတဲ့အမြင်လည်းရှိတယ်ပြီးရင်ဖြစ်နိုင်တာကိုလည်းတော့ကြည့်ရတဲ့သဘာဝတွေရှိတယ်အဲကျွန်တော်တို့ဒီဖြစ်ချင်တာဖြစ်တဲ့နာတွေကတော့အများပြည်သူရဲ့အမြင်မှာဒါပို့ပြီးကြည်မှာပေါ့နော်အဲပထမဆုံးဖြစ်နေတာကိုကျွန်တော်တို့ကဲဖြတ်တဲ့အခါမှာလည်းမတူတဲ့တိုင်းတာချက်တွေရှိနော်ပညာရှင်တွေကတော့သူတို့ဖတ်ထားခဲ့တဲ့နော်စာပေတွေကနေတိုင်းတာချက်တွေကိုသူတို့ယူမယ်ပြီးရင်သူတွေနောက်တွေ့ရှိချက်တွေကနေတိုင်းတာချက်တွေယူမယ်ဥပမာအဖြစ်အဲခနေ့ပမာမြန်မာနိုင်ငံမှာဖြစ်နေတဲ့တက်ကြွလှုပ်ရှားတဲ့နော်လောက်ရှားမှုတွေပြီးရင်လက်နက်ကင်ဒေါ်လာရေးတွေဒါတွေကသူတွေနဲ့နယ်ပယ်မှာဘယ်လိုတွေ့ရှိလဲအလားအလာဘယ်လိုဖြစ်လဲဖြစ်နိုင်ခြင်းဘယ်လောက်ရှိလဲဆိုတာနေသူကြည့်ပဲကြည့်ပြီးတဲ့အခါကျမှသူကဖြစ်နိုင်တာကိုဖြစ်နေတာပေါ်မှာတိဆောက်ပြီးတော့ဖြစ်ချင်တာဖြစ်တဲ့နာကိုရောက်အောင်ဘယ်လိုသွားမလဲဆိုတဲ့မဟာဗျူဟာနဲ့နော်သူအကြံပြုချက်တွေထွက်လာမယ်ပေါ့နော်ဆိုတော့ခါကျတော့အဲ့တော့ဖြစ်ချင်တာဖြစ်တဲ့နာတွေကြီးမားနေတဲ့ပြည်သူလူထုနဲ့ဖြစ်နိုင်တာနဲ့ဖြစ်နေတာကိုစာပေတွေကနေမှကြည့်ပြီးတော့အကဲဖြတ်ပြီးတော့ဖြစ်နိုင်တာကိုတွက်ချက်ပြီးတော့ဖြစ်ချင်တာဖြစ်တဲ့နာကိုသွားဖို့ပြောနေတဲ့လူတွေရဲ့ကြားထဲမှာအပွားအဟာက မကြာခင်ကာလအတွင်းထဲမှာပို့ပြီးနီးစပ်နိုင်လားပို့ပြီးဝင်းသွားနိုင်သေးလား
ပညာရှင်တွေရဲ့သုံးသပ်ချက်တွေအများအမှန်လားဆိုတော့မှန်မှန်ပါဘူးဆရာသို့တော့နိုင်ငံရေးသမားတွေရဲ့မဟာဗျူဟာလမ်းကြောင်းတွေကလည်းအများအမှန်လားဆိုတော့လည်းမှန်မှန်ပါဘူးဆရာဟိုလူထုရဲ့သဘောထားထင်မြင်ချက်တွေကလည်းအများအမှန်လားဆိုလည်းမှန်မှန်ပါဘူးဆရာဘယ်သူမှအားလုံးမမှန်ကြပါဘူးဆရာသို့တော့ကျွန်တော်တို့ဟာပညာကိုအခြေခံတဲ့လူအဖွဲ့စီပညာဦးစီးတဲ့လူအဖွဲ့စီပညာရှေ့ဆောင်တဲ့လူအဖွဲ့စီဖြစ်တဲ့နယ်ဘောင်းဆိုတော့ကဘာအရရမှာကြည်လိုက်တဲ့အခါမှာလဲပေါ့နော်ပညာကိုအခြေပြုတဲ့လူအဖွဲ့စီတွေဟာပိုကောင်းတဲ့အနာဂတ်တွေကိုတည်ဆောက်နိုင်တယ်လို့ကျွန်တော်တို့လက်တွေ့ကြကြမြင်ရပါတယ်ဆရာအနာဂတ်အတွက်ပေါ့နော်ကျွန်တော်တို့ဟာအတိတ်နဲ့ပြစ်ဆုံးပံအချင်းရာတွေကိုဟိုအထောက်ထားပြုကိုးကားပြီးတော့လေလာဆန်းစစ်တဲ့အခါမှာပေါ့နော်ကျွန်တော်တို့ကတတ်နိုင်တဲ့ရွေးငင်ကွင်းကြဲကြဲနဲ့ကြည်နိုင်မှကောင်းပါလိမ့်မယ်ပညာရှင်ဟာသူ့ရဲ့မှန်ပြောင်းကိုပေါ့နော်ဒီတစ်ဖက်စီလှည့်ကြည့်ပြီးသူ့ရဲ့အမြင်အယူဆကိုပြောတာဖြစ်ပါတယ်အဲ့တော့ဟိုလူတို့နဲ့သဘောထားအားဖြင့်ကွဲနိုင်ပါတယ်လူတို့နဲ့သဘောထားလဲတူကောင်းတူနိုင်ပါတယ်သို့တော့ကျွန်တော်တို့ဟာတတ်နိုင်သေးတော့ဟို reality နဲ့ပေါ့နော် reality လို့ခေါ်တဲ့
တကယ်
အဖြစ်မှန်တရားအဖြစ်မှန်တရားနဲ့ကျွန်တော်တို့ထင်မြင်ချက်တွေကြားမှာမျှကြည့်ညှိပြီးတော့ကြည့်ပြီးတော့ဟိုလုံနိုင်လေလေကျွန်တော်တို့လူဖွဲ့စီကပိုကောင်းတဲ့လူဖွဲ့စီကိုရမယ်လို့ကျွန်တော်ထင်ပါတယ်ဆရာ
ဒီတော့ဖြစ်ချင်တာဖြစ်တင်တာဖြစ်နေတာဖြစ်နိုင်တာတွေကိုကြည့်တဲ့အခါမှာနိုင်ငံရေးသမားတယောက်အဒီတဲ့ကရောဘယ်နေရာကိုစောင်းပေးပြီးဘယ်နေရာအဖြစ်ဖို့တွေကိုသူကြည့်သွားလဲယူသွားတတ်လေရှိတယ်လေသူ့ရဲ့သဘောတဘာဝလေးလည်းပုံမြင့်တဲ့ပြော
နိုင်ငံရေးသမားကတော့အခုကျွန်တော်တို့ပေါ့နော်ဟိုလူတို့ထောက်ခံမှုအားဖြင့်သူဟာဒီနိုင်ငံရေးစင်မြင့်ပေါ်မှာလူတုပေးအပ်တဲ့ကိုယ်စလဲယာတုပေါ့နော်လူတုခေါင်းဆောင်ယာတုကိုသူကယူရတဲ့သူဖြစ်တဲ့အတွက်လူတုရဲ့ဟိုဒီသဘောထားထင်မြင်ချက်ကိုသူကလေးစားရပါတယ်အထူးသဖြင့်လူတုကိုကိုးစားပြုရတာအဲ့တော့လူတုရဲ့သဘောထားအထင်မြင်ကဘာရှိတယ်လဲဆိုတာကိုသူကဟိုလေ့လာပြီးတော့လူတုကိုကိုးစားပြုနိုင်မှုပဲသူကစူးစမ်းပါတယ်ဆရာအနည်းအားဖြင့်ပြောရင်နိုင်ငံရေးသမားဟာလက်တွေ့အခြေအနေနဲ့လက်တွေ့ဖြစ်နေတာ ਨੇ ပေါ့နော်လက်တွေ့ဖြစ်နေတာဖြစ်တင်တာ ਨੇ လူတို့ဖြစ်ချင်တာ ਨੇ အဲ့ဒီအရာကိုတတ်နိုင်သေးဈာချဈာညိအမျှကြီးညိနိုင်မှာပူကောင်းလာပူကောင်းပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆရာ
နိုင်ငံရေးခေါင်းဆောင်တွေကတော့လူတို့ရဲ့ဖြစ်ချင်တာ ਨੇ ဖြစ်တင်တာတွေကိုလည်းရှင်းမပိုက်ထားမယ်ပြီးရင်ပညာရှင်တွေရဲ့ဖြစ်နေတာပေါ့ကဲပြတ်ချက် ਨੇ ဖြစ်နိုင်တာတွက်ချက်မှုတွေပုံမှာလည်းပူကောင်းတဲ့ကိုထည့်ထားမယ်ဒီနှစ်ခုကိုသူကအုံနောက်နဲ့အလုံးသားကိုပေါက်ဆက်ပြီးတော့ဘယ်ဟာကဖြစ်တော့အသင့်တော်ဆုံးမဟာဗျူဟာဖြစ်မယ်ဘယ်လိုလမ်းကြောင်းကိုလိုက်မယ်ဆိုတာဒီလိုများစဉ်းစားကြတယ်လို့အဲကျွန်တော်ကတော့ဒီလိုပဲကြောက်ယူပါတယ်ကိုမင်းသိဆွေးနွေးခဲ့တာလည်းဒီသဘောလို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုမင်းသိ
ဟုတ်ဆရာကျေးဇူးပါဆရာ
အခုကျွန်တော်တို့ဆွေးနွေးသွားခဲ့တာကတော့လူငယ်စာရေးဆရာနိုင်ငံရေးနဲ့လူမှုဆောင်ပါတွေကိုတုံ့တက်ရေးသားတဲ့ဆရာမင်းသိဖြစ်ပါတယ်ကျွန်တော်တမောင်တမ်းပ
ါဦးတမောင်တမ်းရဲ့ဒီမိုကရေစီလူခွင့်ရနဲ့ခစ်ပြိုင်ကဘာအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှာလဲစောင့်မျှော်နားဆင်နေပါတယ်အခုတော့ဆင်အာနာတင်ထားတဲ့မြန်မာနိုင်ငံတွင်တိုက်ပွဲတွေဖြစ်ပွားနေတာနဲ့အတူအခုတစ်ပတ်အတွင်းထူးခြားတဲ့ဖြစ်စဉ်တွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကတင်ပြပေးမှာပါနားဆင်နိုင်ပါပြီ
ခရစ်စမတ်ကလာအလရဲ့ပွဲတော်ရသည်ဖြစ်ပေမဲ့လည်းမြန်မာနိုင်ငံဒေသအတော်များများမှာတော့ထောင်းတောင်းချီတဲ့ပြည်သူတွေအသက်ဘေးလူပြီးတော့ဘေးလွရာပြေးနေရပါတယ်။ထိုင်းမြန်မာနယ်စပ်စစ်ကောင်စီတပ်တွေနဲ့ပြည်အမျိုးသားလူမျိုးရေးတပ် KNLA ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာကြောင့်နှစ်သလုံးသတင်းမှတ်တွေတွင်နယ်စပ်ဖြတ်ပြီးတော့ထိုင်းနိုင်ငံဘက်ထွက်ပြေးလာသူရေအတွက်ထောင်ကနန်ရှိနေပါတယ်။ပြည်အမျိုးသားအစည်းအရုံး KNU ထိန်းချုပ်မှုအောက်က၄ KG ရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပြီးတော့ရှာဖွေဖမ်းဆီးတာတွေလုပ်ပြီးတဲ့နောက်ကန်ယူတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဒေသခံပြည်သူတွေထိုင်းမဲ့ထွက်ပြေးလာတာပါ။
လေးကြီးကောမှာလက်လက်ကြီးနဲ့ပဲဟွာဟိုဒါလေးကြီးကောမျိုးလေးနေ့တိုင်းအဲ့လိုမျိုးကတော့သူကမထင်မထင်သလိုလက်လိုက်ပြင်လာအဲ့လိုရွာကြီးတဲမျိုးကြီးတဲကိုလက်ပြင်လာ
။ဒီအတော့အတွင်းမှာပဲကရင်ပြည်နယ်မြောက်ရီတောင်ဖက်မှာလည်းစစ်ကောင်စီတပ်နဲ့ KNU တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ကြာရပြီးနေ့ကဒေသခံ2000လောက်အိုးအိမ်ဆုံးခွာထွက်ပြေးရပြီးတော့တောင်ရင်မြင့်အနီးခိုလုံနေရတယ်လို့ဒုက္ခသည်တွေကကူညီပေးနေသူတွေကပြောပါရယ်အခုလိုထိုင်းမဲ့ထွက်ပြေးလာကြတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအကူအညီတွေပေးခွင့်ရရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းကြိုးပမ်းနေပါရယ်တက္ကသိုလ်ကိုင်းတိုင်းထဲမှာလည်းစစ်ကောင်စီတပ်တွေအင်အားအမြောက်များနဲ့နေမြေရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါရယ် ကလေးမျိုးနဲ့နှာချောင်းကြေးဝါရဲမှာပြစ်ခတ်မှုရှိပေမဲ့လေချောင်းတိုက်ခတ်မှုတွေလုံမလို့ဆိုတာမသိရသေးဘူးလို့စစ်ကောင်စီပြောခွင့်ရပေါ်ချုပ်ဇော်မင်းထွန်းကဗီအိုအေကိုပြောပါရယ်စကိုင်းတိုင်းထဲမှာဒီဇင်ဘာ16ရက်နေ့ကစလို့စစ်တပ်ဖက်ကလေချောင်းကနေဟိုင်းနဲ့တိုက်တာလေးကျင်းထက်မနည်းရှိပြီလို့ဒေသခံတွေကပြောပါရယ်အရာသားတွေရှိတဲ့ကြေးဝါရဲမှာမကြာခဏဆိုလို့လေချောင်းကနေတိုက်ခိုက်နေ ွဲ CDF တို့ရက်ဆက်စုသလိုတိုက်ပွဲဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့ယူအသားစုစုပေါင်းတောင်းချီနေပြီလို့မင်းသက်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကော်မတီဝင်တဦးကပြောပါတယ
်မြန်မာနိုင်ငံကို၂ရက်ကြာရောက်ရှိခဲ့တဲ့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် Harsh Varhan Shringla ဟာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေရပ်တန့်ဖို့အိန္ဒိယနိုင်ငံကတွေ့မြင်လိုပါတယ်လို့ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံပြည်ပခပြည်လဲရေးအာဆီယံနဲ့စစ်ကောင်စီကြားသဘောတူညီမှုရရှိထားတဲ့အာဆီယံအခြေခံမူပေါင်းတွေကိုအိန္ဒိယကထောက်ခံကြောင်းနဲ့အဲ့ဒီမူပေါင်းတွေကိုအများဆုံးအကောင့်ထဲပုံနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံသားရေးအတွင်းဝင်ကအလေးပေးပြောကြားခဲ့တာကိုအိန္ဒိယနိုင်ငံသားရေးဌာနရဲ့ဒီဇင်ဘာ23ရက်စွဲနဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်စစ်ကောင်စီအကြီးအကဲအပါအဝင်တခြားစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်မှာတော့အိန္ဒိယနိုင်ငံရဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စရဲ့အထူးသဖြင့်မဏိပူရပြည်နယ်ချူရာချန်ဒီပါခရိုင်အတွင်းအိန္ဒိယစစ်တပ်အရာရှိတူနဲ့သူ့မိသားစုဝင်တွေလှုပ်ချန်တက်ဖြတ်ခံရတဲ့ကိစ္စနဲ့နှစ်နိုင်ငံနှင်ဆက်ဒေသတစ်လျှောက်ငြင်းချမ်းတည်ငြိမ်မှုရရှိအတွက်အကြမ်းဖက်မှုတွေရပ်တန့်ဖို့တစ်ဖက်နိုင်ငံကိုခြေကုပ်ယူပြီးတခြားတစ်ဖက်ကိုအန္တရာယ်ဖြစ်စေမဲ့လှုပ်ရက်တွေလှုပ်ခွေမပြုကြဖို့အစားတဲ့ကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မစ္စတာရှင်ဂလာရဲ့မြန်မာခီးစဉ်တွင်အိန္ဒိယထုတ်ကိုဗစ်ကာကွယ်ဆေးတန်းကိုလှူဒန်းခဲ့တယ်လို့နောက်ထပ်နှစ်တန်းထပ်လှူသွားဖို့ကတိပြုခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်နိုင်ငံသားရေးအတွင်းဝင်ရှင်ဂလာဟာစစ်ကောင်စီကတာဝန်ရှိသူတွေ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားနိုင်ငံရေးပါတီတာဝန်ရှိသူတွေမြန်မာနိုင်ငံကပြပတန်တမန်တွေကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့အိန္ဒိယနိုင်ငံသားရေးဌာနကပြောပါတယ်အတွင်းဝင်ရှင်ဂလာဟာမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယအစိုးရအဖွဲ့တွေကရောက်လာတဲ့အစစ်မြေဆုံတာဝန်ရှိသူတူလည်းဖြစ်ပါတယ
်မြန်မာပြည်ကမွတ်စလင်2000ကျော်ပြန်ပို့မယ်လို့တရုတ်နိုင်ငံဘက်ကမြန်မာတာဝန်ရှိသူတွေကိုအကြောင်းကြားလာပါတယ်မြန်မာဘက်ကတာဝန်ရှိသူတွေကတော့ပြန်ပို့မယ်သူတွေရဲ့အချက်လက်တွေကိုအရင်ဆုံးစစ်ခွင့်ပေးဖို့တရုတ်ဘက်ကအကြောင်းပြန်ကြားထားတာပါကိုဗစ်ကာယောဂါကြောင့်တရုတ်နိုင်ငံနဲ့အလုတ်အကိုင်းမရှိတော့တဲ့သူတွေကိုတရုတ်အစိုးရကနေရပ်ပြန်ဖို့ဖိအားပေးနေသလိုအထင်အကျပ်ပြန်ဖို့ဒါတွေလည်းရှိနေပါတယ်ဒီလိုအခြေအနေမှာပဲတရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာရှိနေတဲ့မြန်မာနိုင်ငံကမွတ်စလင်2000ကျော်ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့မူဆယ်မြို့မှာရှိတဲ့မြန်မာတာဝန်ရှိသူတွေစီကိုတရုတ်ဘက်ကဒီရက်ပိုင်းနဲ့အကြောင်းကြားခဲ့တာပါဒါဟာတရုတ်ဘက်ကအလုံးအရင်းနဲ့နေရပ်ပြန်ဖို့စီစဉ်တာပထမဆုံးပါနေရပြန်ဖို့ဆန္ဒရှိသူတွေကိုပဲပြန်ဖို့မပါလို့တော့တရုတ်ဘက်ကပေးပို့လာတဲ့စာထဲမှာရေးသားထားပါတယ်ပြန်ဖို့မယ်ဆိုတဲ့လူတွေရဲ့ပုဂ္ဂိုလ်ရဲ့အချက်အလက်တွေရမှာပဲလူဝင်မှုကြီးကြပ်ရေးကိစ္စတွေလုပ်မယ်လို့တရုတ်ဘက်ကအကြောင်းပြန်ကြားထားကြောင်းမူဆယ်မြို့နယ်လူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ
်ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆရာအထူးကိုယ်စားလှယ်ဟောင်းခရစ်စတင်းရှရနာပါကနာရဲ့နေပြည်တော်ရုံးကိုပိတ်လိုက်ပြီလို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ယာရုတက်တန်းကုံဆုံးသွားပြီဖြစ်တဲ့မစ်ဝါကနာရဲ့နေရာမှာအထူးကိုယ်စားလှယ်တစ်ကိုအောက်တိုဘာ25ရက်နေ့မှာကုလသမဂ္ဂတွင်မှုချုပ်ကအစားထိုးတာဝန်ပေးလိုက်ပြီးဖြစ်တာကြောင့်နေပြည်တော်ကမစ်ဘာကနာရဲ့ဂျုံကိုဆက်မထားဖို့ဆုံးဖြတ်လိုက်တဲ့အကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေပြည်တော်ကအထူးကိုယ်စားလှယ်ဖွဲ့ရဲ့ဂျုံကို2018ခုနှစ်ဒီဇင်ဘာ18ရက်နေ့မှာဖွင့်လှစ်ခဲ့တာပါ။မြန်မာနိုင်ငံမှာကုလသမဂ္ဂတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်တူအနေနဲ့ NLD အစိုးရလက်ထက်တုန်းကမြန်မာပြည်ကိုမစ်ဘာကနာချင်းချင်းတွားရောက်ခဲ့ပေမဲ့အခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ကိုတွားခွင့်မရခဲ့ပါဘူး။အထူးကိုယ်စားလှယ်ခရစ်စတင်းဘာကနာဟာစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ခဲ့တယ်လို့စစ်ကောင်စီကလည်းပြင်းပြထန်ထန်ဝေဖန်ပြောဆိုခဲ့သူဖြစ်ပါတယ်။အော်တိုဘာလမှာတက်တန်းကုံဆုံးသွားပြီဖြစ်တဲ့ဆွစ်ဇာလန်နိုင်ငံသူခရစ်စတင်းဘာကနာရဲ့နေရာမှာကုလသမဂ္ဂတွင်မှုချုပ်ကစင်ကာပူနိုင်ငံသူနိုလင်းဟေဆာကိုအစားထိုးခန့်လိုက်ကြောင်းအော်တိုဘာ25ရက်နေ့ကကြေညာခဲ့တာပါ။မြန်မာစစ်ကောင်စီရဲ့ကြေညာချက်ထဲမှာတော့အထူးကိုယ်စားလှယ်ခရစ်စတင်းဘာကနာရဲ့ယာရုတက်တန်းကုံဆုံးသွားတာကြောင့်သူ့ရုံးခန်းကိုပိတ်လိုက်တယ်လို့ဆိုပေမဲ့ကုလသမဂ္ဂတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ရုံးလို့မသုံးနှုံပါဘူး။ဒါကြောင့်အသစ်ခန့်ထားတဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကိုမြန်မာနိုင်ငံလာခွင့်ပေးမလားသူ့ရုံးခန်းကိုမြန်မာပြည်မှာထားခွင့်ပေးမလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကရူညာဒုက္ခသည်စခန်းကိုတရင်တစ်ပတ်ကြာတွားရောက်ခဲ့တဲ့မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကမြန်မာစစ်တပ်တပ်ဆိုးရှေစေမဲ့ဝင်ငွေရလမ်းကြောင်းတွေကိုဖျက်တော့ပြီးတော့မြန်မာစစ်အာဏာရှင်ကိုဖိအားပေးကြဖို့နိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ခိုင်မာတဲ့မိဖက်အဖြစ်ရပ်တည်ပြီးရိုဟင်ဂျာပြည်ထနာအဖြစ်ရှာမှာမြန်မာစစ်တပ်ကိုနိုင်ငံတကာအတိုင်းအဝန်ကဖိအားပေးဖို့ခီးစဉ်ပြည်လုံးသတင်းစာရှင်းပွဲမှာပြောကြားခဲ့တာပါ။ ဒီမှာစစ်တပ်ရဲ့နေမြေရှင်လေးကြောင့်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတပ်တန်းကျော်လောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားတာပါရိုဟင်ဂျာစ်ရဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခတရီကိုစီစီပြီးတော့လက်ခံမှာဖြစ်ကြောင်းပြောထားပေမဲ့အခုထိတော့အကောင်အထည်မပေါ်သေးပါဘူး
ကုလကိုစလေတုံးအန်ဒရူးစာဒီဇင်ဘာ17ရက်ကနေ19ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကော့ကတ်စ်ပဇာဒုက္ခသည်စခန်းတွင်ဖြစ်ရွှေဂျာ2000လောက်ရောက်နေပြီဖြစ်တဲ့ဘာဆန်ချာကျွန်းကဒုက္ခသည်စခန်းကိုပါတွေ့ရောက်ပြီးတော့ဒုက္ခတွေနဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။နန်းလောင်တဲ့အကိုဝင်းခတ်မောင်တို့ကမြန်မာနိုင်ငံကတပတ်အတွင်းထူးခြားတဲ့ဖြစ်စဉ်လေးတွေကိုတင်ပြပေးခဲ ကြဖြစ်ပေါ်ခဲ့တယ်ဆိုတော့ကိုမတ်အီတန်စင်ကစူးစီးတင်ပြပေးမှာပါ
Prime Minister, how are you? Very good to see you.
Iran နိုင်ငံရဲ့ nuclear season တွေဟာဒေသအတွင်းမှာချိတ်ဆမှုတရဖြစ်တဲ့အကြောင်း American နဲ့ Israel တို့ကပြောပါတယ်။ Iran နိုင်ငံအနေနဲ့ nuclear လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်း American နဲ့ Israel အမျိုးသားလုံခြုံရေးကြံပေးတွေကတွေ့ဆုံပြီးတော့ပြောခဲ့ပါတယ်။ nuclear season ဒေသအတွင်းမှာမတည်မငြိမ်ဖြစ်စေမယ့်လုပ်ရက်တွေနဲ့အကြမ်းဖက်ဖွဲ့စည်းတွေကိုအားပေးနေတဲ့လုပ်ရက်တွေအပါအဝင် Iran နိုင်ငံရဲ့ချိတ်ဆမှုအနေတွေကိုညှဉ်းဆဲမဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်း American သမ္မတအင်ဗီတို့ထုတ်ပြန်ကြမှာဖော်ပြထားပါလေ။အီရန်နေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့ကိုလည်းနှစ်နိုင်ငံတာဝန်ရှိသူတွေကသဘောတူလက်ခံထားတဲ့အကြောင်းဖော်ပြထားပါလေ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာပြည့်ပြည့်ခဲ့တဲ့အီရန်သဘောတူညီချက်ကိုပြန်လည်အခေါင်ထည်ဖော်နိုင်ဖို့အော်စတြီးယားနိုင်ငံဗီယက်နမ်မျိုးကနိုင်ငံတကာဆွေးနွေးပွဲရဲ့နောက်ဆုံးချီနေတွေကိုအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကတင်ပြခဲ့ပါလေ။ရုရှားနိုင်ငံရဲ့အနာဂတ်စီစဉ်တွေဟာရုရှားကလိုချင်တဲ့လုံခြုံရေးအာမခံချက်တွေကိုအနောက်အုပ်စုတွေကပေးတဲ့ပုံမှန်မူတည်ပြီးတော့ဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကမော်စကိုမြို့တော်မှာကျင်းပခဲ့တဲ့တနစ်တာအတွက်နှစ်ချုပ်သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါသည်။ယူကရိန်းနဲ့ရုရှားဆက်ဆံရေးကိစ္စကိုပြောရမှာတော့ယူကရိန်းသမ္မတဟာအစွန်းရောက်တွေရဲ့ဩစာလွှမ်းမိုးမှုကိုခံနေရတဲ့အတွက်လက်ရှိယူကရိန်းအစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိနိုင်ဖို့မဖြစ်နိုင်ဘူးဆိုပြီးတော့ရုရှားသမ္မတပူတင်ကပြောခဲ့တာပါ။ရုရှားနဲ့အမေရိကန်ကနောက်လာချင်းဒီပါမှာတွေ့ဆုံဆွေးနွေးမယ့်ကိစ္စကိုတော့ကြိုးဆိုပေမဲ့အနောက်နိုင်ငံတွေအနေနဲ့ရုရှားဘက်ကတောင်းဆိုထားတဲ့လုံခြုံရေးအချက်အလက်တွေကိုသဘောတူရာတွေမြင်မြန်လုပ်ဖို့နဲ့ဒေတိုးမဟာမိတ်တပ်တွေအရှေ့ဘက်ကိုထပ်ပြီးတော့ချက်တွေနာကိုမလုပ်ဖို့လိုတဲ့အကြောင်းရုရှားတပ်တွေကိုတိုက်မှာမဟုတ်ဘူးဆိုတဲ့အာမခံချက်ပေးဖို့စာရာတွေကိုသမ္မတပူတင်ကတောင်းဆိုခဲ့ပါသည်လီဘီယားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကိုဒီသတင်းမှတ်နောက်ပိုင်းမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့လည်းချိန်ညွှန်းလ24ရက်နေ့ထိနောက်ဆုတ်လိုက်တဲ့အကြောင်းလီဘီယားလွှတ်တော်ကော်မတီကကြေညာခဲ့ပါလေ။လီဘီယားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဂဒါဖီဖြုတ်ချခံခဲ့ရတာ10နှစ်လောက်ရှိလာပြီမဲ့လည်းတိုင်းပြည်ကိုယာယီအစိုးရနဲ့သာအုပ်ချုပ်နေတာပါ။နိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းကလက်နက်ကိုင်အုပ်စုတွေကြားကုလသမဂ္ဂရဲ့ဂျောင်းဝင်စီစဉ်မှုတွေနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲအပြစ်ခံရစဲထားပါလေ။လီဘီယားထိဆိုင်ကုလသမဂ္ဂရုံးကတော့ထရီပိုလီမြို့တော်ကလုံခြုံရေးအခြေအနေပေါ်မှာစိုးရိမ်နေအကြောင်းဒီသတင်းမှတ်အစောပိုင်းမှာပြောခဲ့ပါသည်။လက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေပြီးတော့ပြည်ပခါဖြစ်လာနိုင်တဲ့ထိတိုက်ရင်ဆိုင်မှုအနေနဲ့ပဲကြီးမားလာတယ်ဆိုပြီးတော့သတိပေးခဲ့ပါသည်။မြန်မာ၏အင်းဒီချင်းထိုင်းနိုင်ငံမှာဒီသင်္ဘက်အတွင်းဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးအိုမီကရွန်မျိုးကွဲကူးစက်သူအယောက်တရာကျော်ကိုတွေ့ရှိခဲ့ပါသည်။အိုမီကရွန်ကူးစက်ခံရသူအဖြစ်တခွဲခန့်အတည်ပြုချက်ရသူတွေအပြင်တရားဝင်အတည်မပြုနိုင်သေးသူတွေကဒီထက်တောင်များနိုင်နေဆိုပြီးတော့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးတာဝန်ခံတယောက်ကဖီဝီကိုပြောပါသည်။ကိုဗစ်ကရောဂါအခြေအနေကြောင့်ထိခိုက်နေတဲ့ထိုင်းနိုင်ငံခီးသွားလုပ်ငန်းကိုပြန်လည်ဦးမော့လာစေဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးထားသူတွေကို Sandbox အစီအစဉ် Test and Go စနစ်တွေလုပ်ပြီးတော့ထိုင်းဆွေရကအနွေမာလာမှာနိုင်ငံတကာဧည့်သည်တွေကိုစပြီးတော့ဖိတ်ခေါ်ခဲ့ပါသည်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကဧည့်သည်တွေကိုတီးခြားခွဲပြီးတော့ Quarantine ဝင်စရာမလိုဘဲနဲ့ပြည်ဝင်ခွင့်ပေးခဲ့ပါသည်။ကမ္ဘာတဝှမ်းနိုင်ငံပေါင်း106နိုင်ငံမှာ Omicron ကူးစက်နေတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီသတင်းပတ်တွင်မှပြောဆိုခဲ့ပါသည်။ American ပြည်အောင်စုမှပြီးခဲ့တဲ့သတင်းပတ်တွင် COVID ကူးစက်သူဦးရေတိသသာတိုးလာနေပြီးတော့နှိမ့်စင်ကူးစက်မှုကဖျန်းများတသိန်းခွဲလောက်ရှိတယ်ဆိုပြီးတော့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အကြီးအကဲကပြောပါသည်။ American တဝှမ်း COVID-19 ရောဂါကူးစက်သူတွေရဲ့83ရာခိုင်နှုန်းဟာ Omicron ဗီဇမျိုးကွဲကြောင့်ဖြစ်တယ်ဆိုပြီးတော့ Dr. Rochelle Walensky ကဒီသတင်းပတ်နောက်ပိုင်းသတင်းစာမတူမှာပြောဆိုခဲ့ပါသည်ဖိုင်ဇာဆေးကုမ္ပဏီထုတ်တောက်ဆေးပြားကိုကိုဗစ်ရောဂါကူးသရာမှာအရေးပေါ်တုံ့ဆွဲဖို့ American စီးပွားနဲ့အစားအစာကြီးကြပ်ရေးဌာန FDA ကခွင့်ပြုလိုက်တဲ့အကြောင်းကုမ္ပဏီကဒီသတင်းပတ်ထဲမှာကြေညာလိုက်ပါတယ်။ဖိုင်ဇာကုမ္ပဏီထုတ်တောက်ဆေးကိုတခြားဆေးတမျိုးဖြစ်တဲ့ Ritonavir နဲ့တွဲဖက်ပြီးတော့တုံ့ဆွဲတဲ့အခါမှာကျန်းမာရေးအားနည်းသူတွေအတွက်ဆေးရုံတွေကူးသရတာ သေဆုံးတွေကိုကာကွယ်ရမှာ90ရာခိုင်နှုန်းထိရောက်မှုရှိတဲ့အကြောင်းကုမ္ပဏီကပြောပါတယ်။ကိုဗစ်ရောဂါကိုအိမ်မှာပဲစေတောက်ပြီးတော့ကုနိုင်မဲ့ပထမဆုံးဆေးမျိုးစားကိုအသက်12နှစ်နဲ့အထက်ကျန်းမာရေးအားနည်းသူတွေအတွက်အသုံးပြုခွင့်ပေးလိုက်ပါတယ်။ဆေးတွေကိုတော့အမေရိကန်မှာဖြန့်ချိဖို့အသင့်ဖြစ်နေပြီးတော့2022မှာလူနာ120စားဆေးပတ်လည်အောင်တောက်နိုင်မဲ့ပမာဏအထိထုတ်လုပ်မှာဖြစ်တဲ့အကြောင်း Pfizer ကုမ္ပဏီကပြောပါတယ်။ဆေးတစ်ပတ်လည်စားကိုဒေါ်လာ930ကုန်ကျမှာဖြစ်ပြီးတော့အမေရိကန်ဆွေရကတော့လူနာ10သန်းစားကိုမှာယူထားတာဖြစ်ပါတယ်။ Paxlovid လို့နာမည်ပေးထားတဲ့ဆေးကတော့ COVID ရောဂါလူနာတွေ12နာရီတစ်ကြိမ်5ရက်တောက်မှာဖြစ်ပါတယ်။Christmas နဲ့တကူအားလည်းရရသည့်အစာအမေရိကန်ပြည်အစို့ New York မြို့လမ်းမတွေပေါ်မှာရောင်စုံမီးတွေကိုအမေရိကန်သမ္မတကတော်ဟာ Michelle Obama ကိုယ်တိုင်ဦးဆောင်ပြီးတော့ဒီနေ့ပတ်ထဲမှာစတင်ထုံးညအလှဆင်ခဲ့ပါတယ်။ The Fifth Avenue အသင်းကကမ္ဘာကထာလုပ်ပြီးတော့ New York လမ်းမကြီးတွေပေါ်မှာအစာဦးလမ်းစုံ900ကိုရောင်စုံမီးတွေနဲ့ထုံးညခဲ့တာပါ။ Omicron မျိုးကွဲပြီးစားပြန် Coronavirus ကူးစက်မှုတွေကြောင့်ကန့်သတ်မှုတွေကြားကပဲ New York မြို့ဟာအားလည်းရရသည့်ပျော်ဝဲရွှင်ပွဲတွေကိုတည်ထားပြီးတော့ကျင်းပခဲ့ပါတယ်။ဥပမာဖောင်ဒေးရှင်းရဲ့အမျိုးသမီးငယ်တွေကိုကူညီရေးရန်မုံငွေအတွက်လေကုန်တိုင်းကြီးကဒေါ်လာတန်းပေးလူခဲ့ပါတယ်ရှင
်။တပတ်တွင်းနိုင်ငံတကာကထူးခြားတဲ့သတင်းလေးတွေကိုမတ်ဤတန်စင်ကပြောပြပေးခဲ့တာပါ။ဒီကနေ့ညနေ9နာရီကနေ10နာရီထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာလိုင်းနိုမီတာ1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာပါ။
ဒီကနေ့ကဘာကြီးမှာလူပုဂ္ဂိုလ်တူချင်းမှာရောနိုင်ငံတကာရေးရာကိစ္စနေပါမှာသဘောထားကွဲပြားမှုတွေကြီးထွားလာနေတာကိုတွေ့ဆုံဆွေးနွေးရင်းနှီးနဲ့ရှင်းချဖို့ဗာတီကန်တောင်းတော်မှာခရစ်စမတ်နေ့စနေနေ့ကဟောကြားရမှာပိုပ်ဟမ်မင်းကြီးဖရန်စစ်ကထည့်သွင်းမိန့်ကြားခဲ့ပါတယ်ကိုဗစ် -19 ရောဂါဟာလည်းလူတွေအကြပိုမိုဝေးကွာစေကြောင်းနဲ့လူတူချင်းစီကရောကမ္ဘာကောင်းဆောင်နေနေနဲ့ပါကိုအယူဆတွေကိုကိုစုပ်ကန်ပြီးပုံမူဝေးကွာနေမဲ့အစားစကားပြောဆွေးနွေးကြပါလို့ပုံရဟန်းမင်းကြီးကတိုက်တွန်းခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတဲ့ကြားပြင်းနဲ့မှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ40နီးပါးလောက်တပ်ဖြတ်မိရှိုးခံခဲ့ရပြီးနောက်ဒေသခံဝန်ထမ်းနှစ်ဦးပျောက်ဆုံးနေကြောင်းနိုင်ငံတကာပဋိဟိတအဖွဲ့တစ်ခုပြုတဲ့ Save the Children အဖွဲ့ကပြောဆိုလိုက်ပါတယ်လူ38ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်ပြစ်တင်ရှုံ့ချကြောင်းကိုလည်းစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကရင်ပြည်နယ်မြဝတီရဲ့တောင်ဘက် KNU တပ်မ6 6K ကော်ဒေသမှာဒီဇင်ဘာ25ရက်နေ့မှာလဲ KNU ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့လက်နက်ကြီးတွေအသုံးပြုပြီးဆက်လက်တိုက်ခိုက်နေတာကြောင့်အရသာထိခိုက်သေဆုံးမှုနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတာရှိတယ်လို့ကိုရီတွင်းမြင်သူတွေကပြောဆိုပါရယ်စစ်ကောင်စီဘက်ကစနေနေ့မနေ့9နာရီလောက်မှလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လက်နက်ကြီးကြီးတချို့ထိုင်းနိုင်ငံဘက်ကိုကျောက်ခဲ့တာကြောင့်ထိုင်းလုံခြုံရေးတပ်ဖွဲ့တွေလည်းအနီးအနားမှာချထားခဲ့ပါရယ်အမေရိကန်သမ္မတအဖြစ်တာဝန်ယူပြီးနောက်ပထမဆုံးကြိမ်ခရစ်စမတ်ပွဲတော်ဆင်နွှဲတဲ့သမ္မတဂျိုးဘိုင်ဒန်ကပြည်တွင်းပြည်ပမှာအမှုထမ်းနေတဲ့အမေရိကန်စစ်သည်တွေကိုအွန်လိုင်းကနေနှုတ်ခွန်းဆက်တကားပြောကြားခဲ့ပါရယ်တိုင်းပြည်အတွက်ဆွန့်လွတ်နေတာခံမှုနဲ့တာဝန်ယူမှုတွေအတွက်လဲအမေရိကန်စစ်သူတွေကိုချီးကျူးခဲ့ပါတယ်အမေရိကန်ကာတာရိုမေးနီးယားဘာရိန်နိုင်ငံတွေမှာစတင်စသဖြင့်နိုင်ငံတွေမှာအမှုထမ်းနေတဲ့ကြီးရေလေစစ်သားတွေကိုချီးကျူးဂုဏ်ပြုခဲ့တာဖြစ်ပါတယ်ဆူဒန်နိုင်ငံမှာဆရာနာသိမ်းပြီးစစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့စနေနေ့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ယူယိုဘုံတွေတုံးပြီးတော့လူစုခွဲနှိမ်နှင်းခဲ့ပါတယ်ခင်ဗျာ
ကိုကိုဇမိုးကျော်ကပြောပြပေးခဲ့တာပါဒီပနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုခင်မောင်စိုးမင်းဖြစ်ပါတယ်အတန်လှည့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zubair Altayeb တို့ပါဒီမနေ့ VOA အစီအစဉ်တွေကို line nometer 32 line nometer 49နဲ့ပထမနိုင်ဝက်မှာ line nometer 190 kHz 1.95ကနေတင်ဆက်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ VOA ကိုကြည့်ရှုနားအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.